Welcome to the Voice of America in Burmese.
Mingalama Nakimo, Washington Hero View American Tangami, Natana say, Ibrahla Nasekuye, Potuhuni Manakin a season ago, Yamasano de Menet, Chanaigani Kunanaiti, Lainomita Naseli Lisan and Gazette, Lainamita Dia Goose Rogani, Tolan Pinivali.ကျမခင်ဗျာတပါဒီမနေ့ကသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါတန်းကြောင့်အာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယီမန်အပါအဝင်စစ်ဖြစ်နေတဲ့နိုင်ငံပေါင်း34နိုင်ငံကလူပေါင်းတန်း1000လောက်အကူဆက်ခံရပြီးလူပေါင်း 3.2 သန်းလောက်သေဆုံးနိုင်ပွဲရှိတယ်လို့ IRC နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။ပြည်ပကတွေဖြစ်ပေါ်နေတဲ့ဒီဒေသတွေမှာလူပေါင်းတန်း900ကနေ1000ကျားယောဂပိုးအကုဆက်ခံရနိုင်တယ်လို့လူပေါင်း 1.8 သန်းကနေ 3.8 သန်းလောက်ထိတည်ဆုံနိုင်ခြေရှိနေတယ်လို့ဒီယောဂဆိုင်ရာအခြေအနေစမ်းစစ်ကြည့်တဲ့စစ်တမ်းမှာတွေ့နေရတယ်လို့ပြောပါရတယ်။ဒီကံယောဂကိုပဋိပက္ခတွေဖြစ်ပွားနေတဲ့နိုင်ငံတွေမှာအခုထိဆူဆူဝါဝါမခံစားရသေးပေမဲ့ဖြစ်လာနိုင်ခြေရှိတဲ့တန်းပေါင်းများစွာတည်ဆုံရနိုင်တယ်ဆိုတဲ့ဒီကိန်းကဏ္ဍတွေကအားလုံးကိုသတိပေးနေတာဖြစ်ကြောင်းလဲ IRC အကြီးအကဲ David Melbourne ကပြောပါရတယ်။ဒီယောဂဟာကမ္ဘာတလောမှာလူပေါင်း3သန်းကျော်ကိုကူးဆက်နေပြီးအင်္ဂါနေ့ထိတည်ဆုံးရသူပေါင်းက2,100ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ဥရောပသမဂ္ဂနိုင်ငံတွေကြားကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်ပြီးငွေကြေးထောက်ပံ့မှုဆန်ရပြည်လည်မှုမရနိုင်ပဲဖြစ်နေချိန်မှာပဲဒီကာယောဂါဟာ EU ဥရောပသမဂ္ဂဆက်လက်ရှင်သန်ရေးအတွက်အန္တရာယ်ဖြစ်လာနေပြီလို့တန်တမန်တွေကရောလေလာသုံးသပ်သူတွေကပါပြောကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလက်ရှိဖြစ်ပွားနေတဲ့ဒီကာယောဂါတန်းကပြန်ပြီးနလန်းထူစေဖို့အရေးပေါ်ရန်ပုံငွေဖြစ်နဲ့ဒေါ်လာ981သန်းလောက်ချထားပေးဖို့ EU ခေါင်းဆောင်တွေကြားယာယီသဘောတူညီချက်ရခဲ့တာပါဒါဟာဒီကာယောဂါတန်းအဆိုးအဆုံးခံရတဲ့အဖွဲ့ဝင်နိုင်ငံတွေကိုချက်ချင်းအကူအညီပေးဖို့ဖြစ်ပါတယ်ဒါပေမဲ့ဒီကာယောဂါကြောင့်စီးပွားရေးရက်ခတ်မှုရှိနေတာကိုဘလို့ကင်တွင်မဲဆိုတာနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေကြားပြည်လည်မှုမရနိုင်ပဲဖြစ်နေပါတယ်ဒါအပြင်လာမယ့်9နှစ်တာကာလအတွက် EU ရဲ့ဘတ်ဂျက်အသုံးစီပါဝင်ဒေါ်လာ1 trillion ကျော်စီးပွားရေးနှုတ်ထလောင်းလုပ်ပေးမယ့်ရန်ပုံငွေနဲ့ပတ်သက်ပြီးလဲဥရောပခေါင်းဆောင်တွေကြားပြီးခဲ့တဲ့သတင်းပတ်တွေထဲမှာပဲဆွေးနွေးနေရတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိအရေးပေါ်အကူအညီဘယ်လောက်ချထားပေးမယ်ဆိုတာကလွဲပြီးတခြားကိစ္စရပ်တွေအတွက်သဘောတူညီချက်မရနိုင်သေးဘူးလို့လေလာသူတွေကပြောပါတယ်။ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ချမှတ်ထားတဲ့ကန့်သတ်ချက်တွေစပြီးဖြေလျှော့ပေးနေပေမဲ့ဒီယောဂါဆန်ရကောက်ယူထားတဲ့အချက်လက်တွေကအခုထိရှုပ်ထွေးနေဆဲဖြစ်တာကြောင့်လူမှုအနေနဲ့စီကံအတိုင်းနေထိုင်ကြဖို့ဂျာမနီယောဂါထိန်းချုပ်ရေးဆန်ရဌာနကတိုက်တွန်းပါတယ်။ဂျာမနီနိုင်ငံမှာဧပြီလ20ရက်စပြီးလူချင်းခတ်ခွာခွာနေဖို့သတ်မှတ်ချက်ချပြီးစီးပွားရေးလုပ်ငန်းအငယ်စားလူတွေကိုပြန်ဖွင့်ခွင့်ပေးခဲ့တာပါ။ဒီလိုသတ်မှတ်ချက်တချို့ဖြေလျှော့ပေးခြင်းကစပြီးဒီယောဂါပိုအကုဆက်ခံရသူကတဖြည်းဖြည်းတိုးလာတာတွေ့ရတယ်လို့ဂျာမနီကုဆက်ယောဂါထိန်းချုပ်ကာဝေးဆိုင်ရာဗဟိုဌာနအကြီးအကဲကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။သတ်မှတ်ချက်တွေဖြေလျှော့မပေးခင်က R factor လို့ခေါ်တဲ့လူတိုင်းအတွက်ကိုရိုနာဗိုင်းရပ်စ်အကုဆက်ခံရနှုန်းက 3.8 ပဲရှိပေမဲ့အခုဆို 1.3 ဖြစ်သွားပြီလို့လည်းပြောပါတယ်။ဂျာမနီမှာတနေ့ကိုလူပေါင်း 6,000 လောက်အကုဆက်ခံနေရကနေအခုတနေ့ကို 1,000 လောက်ထိဖြစ်နေသေးတာကြောင့်ဒီ R factor ဟာအရေးပါတယ်လို့လည်းပြောပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့အခုလိုကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားနေတာကိုအသုံးချပြီးကမ္ဘာကြီးကိုပို့ပြီးနေချင်းစရာကောင်းတဲ့နေရာဖြစ်လာအောင်တိစောက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုလို့ပြဿနာနဲ့တခြားကမ္ဘာကြီးကိုချိမ့်ချောင်နေတဲ့ပြဿနာတွေကိုအားလုံးတူလက်တွဲပြီးဖြေရှင်းကြဖို့လည်းတိုက်တွန်းပါတယ်။ဒီကာယောဂါကြောင့်ကမ္ဘာတလွှားလူပေါင်း2,000,000,000တဲ့မနဲ့တည်ဆုံးနေပြီဖြစ်တယ်လို့ဒီယောဂါမပြန့်ပွားအောင်နေရင်တွေမှာပဲနေဖို့ကန့်သက်နေရတာကြောင့်ကမ္ဘာနိုင်ငံတွေမှာစီးပွားရေးပြဿနာတွေပါခြုံတွေ့နေရတာပါဒီအတွက်တစ်ခုတည်းသောအဖြေကရဲရဲဝံ့ဝံ့နဲ့အမြင်ကျယ်ကျယ်လက်တွဲဆောင်ရွက်ကြဖို့ဖြစ်ကြောင်းလည်းအတွင်းမှုချုပ်ကပြောပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 9.13 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်။
နော်ရဲမထုံမှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။ COVID-19 ရောဂါတိုက်ဖျက်ရေးအတွက်မြန်မာနိုင်ငံကို American Dollar 9.3 သန်းကျော်အကူအညီပေးဖို့ဂရုဝေဖြစ်ထားတယ်လို့ရန်ကုန်မြို့က American တိုင်ဝန်ကပြောပါရယ်။ COVID-19 ရောဂါတိုက်ဖျက်ရေးမှာ American တိုင်ဝန်အနေနဲ့မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရောက်ရလူထုအဖွဲ့အစည်းတွေနဲ့ဒီအနီးကလက်တွဲဆောင်ရွက်နေပါတယ်လို့လည်းဆိုပါရယ်။အကူအညီပေးမဲ့ငွေတွေကဒေါ်လာ 4.3 သန်းကို COVID-19 ကာစီကာကွယ်ရေးလူထုအသိပညာပေးရေးလုပ်ငန်းမှာသုံးစွဲပါဖြစ်တယ်လို့ပရိပကဖြစ်ပွားရာဘေးသင့်ဒေတာတွေအတွင်းကကျန်းမာရေးလုပ်သားတွေ BNA ကင်းကင်းနဲ့တာဝန်ထမ်းဆောင်ဖို့အတွက်လည်းပါဝင်ပါတယ်။ဒါအပြင်တခွဲခန့်အသုံးပြုမှုဆိုင်ရာသင်တန်းတွေပေးရင်းနဲ့တခွဲခန့်ဖြစ်စည်းကိရိယာတွေရရှိရေးယောဂကုသသူတွေနဲ့ထိတွေ့ခဲ့သူတွေကိုခြေရခံလိုက်တာအပါအဝင်ကုသမှုရှိမရှိစောင့်ကြည့်စမ်းသပ်ဆစ်ဆေးရေးအတွက်လည်းသုံးစွဲမှာဖြစ်ပါတယ်။ကျန်းမာရေးသုံးသန်းကိုအမေရိကန်နိုင်ငံကအကူအညီပေးရေးအဖွဲ့ USAID ကနေထောက်ပံ့သွားမှာဖြစ်ပြီးလျှက်စွန့်ကွာထွက်ပြေးရသူတွေအတွက်ထားရှိတဲ့စခန်းတွေမှာစပ်ပြန်နဲ့လက်ဆေးဖို့နေရာတွေအပါအဝင်ရင်းနဲ့တန်ရှင်းရေးအထောက်အကူပြုပစ္စည်းတွေနဲ့အသုံးပြုသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းမှာဖြစ်ပေါ်ခဲ့တဲ့လူမျိုးစုတုတ်တင်ရှင်းလင်းမှုနဲ့မြန်မာနိုင်ငံကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပေါ်ခဲ့တဲ့လူခွေရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်ခဲ့သူမြန်မာတပ်မတော်ထိတ်တန့်အရာရှိ၈ယောက်ပါဝင်အရာရှိနဲ့အခြားအစစ်စစ်ပေါင်း၁၄ဦးကိုဗနာအေးရအေးယူပိတ်ဆို့တဲ့စီးရင်ကိုဗြိတိန်နိုင်ငံဆွေးရကထုတ်ပြန်လိုက်ပါတယ်အေဗီရန28ရက်နေ့ရက်စွဲနဲ့ဗြိတိန်နိုင်ငံဗနာအေးဝန်ကြီးဌာနကထုတ်ပြန်တဲ့စီးရင်မှာမြန်မာတပ်မတော်ကဒုတိယဗိုလ်ချုပ်ကြီးအဆင့်တူဗိုလ်ချုပ်အဆင့်2ဦးနဲ့ဗိုလ်ချုပ်အဆင့်5ဦးပါဝင်ပါတယ်။သူတို့အားလုံးကို2018ခုနှစ်ကစပြီးဗနာယေးရပိတ်ဆို့အရေးယူထားတာဖြစ်ပြီးအခုနှစ်ဧပြီလမှာထပ်မံစီးရင်ပြုစုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ပိတ်ဆို့အရေးယူခံရတဲ့စီးရင်နဲ့ပါဝင်သူဒုတိယဗိုလ်ချုပ်ကြီးအောင်ကျော်ဇော်ဟာ2015ခုနှစ်က2019ခုနှစ်အတွင်းအမှတ်30စီးရင်အထူးအဖွဲ့မှုဖြစ်တာဝန်ယူခဲ့သူဖြစ်ပြီးဗိုလ်ချုပ်မောင်မောင်စိုးက2016ခုနှစ်က2019ခုနှစ်အတွင်းအနောက်ပိုင်းဒေသနာချုပ်တိုင်မိုးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။လက်ရှိအနောက်တောင်ပိုင်းဒေသနာချုပ်တိုင်မိုးဗိုလ်ချုပ်ညီကြီးစွေကအရင်မြောက်ပိုင်းဒေသနာချုပ်တိုင်မိုးဖြစ်ပါတယ်။ဗိုလ်ချုပ်အစိုးရရှိတွေကတော့အမှတ်33ချင်းပြန်တက်မှုဗိုလ်ချုပ်အောင်အမှတ်69တက်မှုဖြစ်ခဲ့ဘူးသူအခုလက်ရှိအရှိမြောက်ပိုင်းဒေသနာချုပ်တိုင်မိုးဗိုလ်ချုပ်ခင်လိုင်းလက်ချောင်းဆောင်ရဲတပ်ဖွဲ့ရဲမှုချုပ်အဖြစ်တာဝန်ယူခဲ့သူဗိုလ်ချုပ်သူရဆန်းလွင်အမတ်69ချင်းမြန်တက်တမမှုဗိုလ်မှူးချုပ်တန်းဦးအမတ်59စစ်စီရေးဆိုင်ရာကွက်ကွဲရေးဌာနတက်မမှုဗိုလ်မှူးချုပ်ခင်စိုးတို့ဖြစ်ပါတယ်။အလားတူပဲအမေရိကန်ဗန္ဒာယီဝန်ကြီးဌာနနိုင်ငံခြားပိုင်ပစ္စည်းထိန်းချုပ်ရေးယုံ OFAC ကလည်းဖော်ပြပါတက်မတော်ထိတ်တန့်ရရှိကြီးတွေကိုအရေးယူတန်ခတ်ပေးဆမှုတွေကို2018ခုနှစ်ထဲကပြုလုပ်ထားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်အစိုးရကလှေတစ်စီးနဲ့ဘင်္ဂလားပင်လယ်အော်ရဲမျောနေတဲ့ရိုဟင်ဂျာဒုက္ခသည်900လောက်ကိုသူ့နိုင်ငံထဲဝင်ရောက်ကန့်ကွက်ဖို့လက်ခံမှာမဟုတ်ဘူးလို့ပြောပါရယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှောဘရှေလဲနဲ့ဗြိတိန်နိုင်ငံကနေကြားရေးယူကဘင်္ဂလားဒေ့ရှ်အစိုးရကိုဒုက္ခသည်တွေကိုလက်ခံဖို့တနင်္လာနေ့ကမြစ်တာရက်ခံလိုက်အပြီးမှာအခုလိုညှင်းဆိုလိုက်တာလည်းဖြစ်ပါရယ်။ဘင်္ဂလားပင်လယ်အော်နဲ့ထိစပ်နေတဲ့တခြားနိုင်ငံတွေကတော့ဒီတာဝန်မျိုးပေးဖို့မြစ်တာရက်ခံတာမျိုးမရှိဘူးဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Momman ကတုံ့ပြန်ပြောဆိုခဲ့ပါရယ်။နိုင်ငံအလုံးအနေနဲ့ရိုဟင်ဂျာအကြတဲကိုမြေမြဆန်းဆန်းဖြည့်ရှင်းဖို့ဆောင်ရွက်ကြပါလို့လည်းသူကတိုက်တွန်းလိုက်ပါရယ်။မြို့သူပြည်နဲ့ကလေးငယ်အပါအဝင်ရိုဟင်ဂျာ900လောက်ဟာမလေးရှားနိုင်ငံကလက်ခံမှုညှင်းဆိုပြီးမှဘင်္ဂလားပင်လယ်အော်ရဲပိုက်ဆွဲသမောနှစ်ဆင့်ပေါ်မှာတဝဲလဲလဲရှိနေတာပါ။ရိုဂျာဒုက္ကတဲ့တွေကိုချက်ချင်းကန့်ကတ်ခွင့်ပြုတင်တယ်လို့လူ့ခွင့်ရေးဆောင်ကြီးရဲ့အဖွဲ့ HRW ကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကလည်းသူတို့တွေပင်လယ်ထဲသတင်းပတ်နဲ့ချီမျောနေတာလို့လည်းသတိပေးထားပါတယ်။2019ခုနှစ်အတွင်းရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကနေပြည်တော်ရဲ့လုပ်ငန်းစဉ်အတွင်းအဲ့ဒီမှာရှိတဲ့ရိုဟင်ဂျာတွေတိတ်နေချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သက်မခံတဲ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒုက္ခသည်တွေနေရပြန်ရေးနိုင်ငံသဘောတူစာချုပ်လာတွေရှိနေပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ခြင်းမရှိသေးပါဘူး။တရုတ်နိုင်ငံကထုတ်လုပ်တဲ့ COVID-19 ရောဂါစံသက်တဲ့ကိရိယာတွေကအပြေမားတွေကိုထုတ်ပေးတဲ့ဆိုပြီးဆက်လက်အသုံးမပြုဖို့အိန္ဒိယနိုင်ငံရဲ့ဆုံးဖြတ်ချက်ကိုတော်ဝင်မဲ့မတရားဆက်ဆွဲတာဆိုပြီးအိန္ဒိယနိုင်ငံဆိုင်ရာတရုတ်တန်ယောင်းကတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒီ COVID-19 ရောဂါပိုးရှိမရှိစမ်းသပ်တဲ့ကိရိယာတွေကိုတရုတ်ကုမ္ပဏီတစ်ခုကိုပြန်လည်ပေးပို့သွားဖို့စီစဉ်နေတဲ့အကြောင်းအိန္ဒိယအစိုးရစီးပွားရေးတည်ထောင်ဌာနကပြောလိုက်ပြီးနိုင်ငံတော်ဝန်ကျန်းမာရေးဆိုင်ရာအာဏာပိုင်တွေကိုဒီပစ္စည်းတွေကိုဆက်လက်အသုံးမပြုကြဖို့တတိပေးလိုက်ပါတယ်။ရောဂါတိုက်ဖျက်ရေးအရှိန်အဟုန်ပြည့်လွတ်ဆောင်ဖို့အတွက်အိန္ဒိယကဧပြီလအစောပိုင်းကတည်းကဒီ COVID-19 ရောဂါရှာဖွေစမ်းသပ်တဲ့ကိရိယာ၅သိန်းလောက်တရုတ်နိုင်ငံကမှာယူခဲ့တာဖြစ်ပါတယ်။တိကျတဲ့စစ်စစ်ချက်ရလဒ်တွေမရကြဝေဖန်မှုတွေကြောင့်ဒီကိရိယာတွေကိုစစ်ဆေးခဲ့ပြီးတဲ့နောက်တရုတ်လုပ်ကိရိယာတွေတိကျမှန်ကန်မှုမရှိဘူးလို့အိန္ဒိယဆေးသူတွေကောင်စီ ICMR ကပြောတာပါ။ကမ္ဘာတလောကိုဗစ် -19 ကရောဂါပြန့်နှံ့နေစဉ်အတွင်းတရုတ်နိုင်ငံဟာဗိုင်းရပ်စ်စံသက်ကိရိယာတွေနဲ့အကာအကွယ်ပစ္စည်းတွေကိုအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်လာခဲ့ပါတယ်။အခုလိုတရုတ်ပစ္စည်းတွေအပေါ်ဝေဖန်တိုင်းကြားချက်တွေကိုတခြားနိုင်ငံတွေမှလည်းထွက်ပေါ်ခဲ့ပြီးပါတယ်။ အိန္ဒိယသမုဒ္ဒရာတွေကမဒဂါစကာကျောင်းနိုင်ငံမြို့တော်အန်တာနာနာရီဖော်မှာမြို့သူမြို့သားတွေကိုအပြင်ထွက်ရဲနှကောင်းစီမတက်မနေရအမိန့်ထုတ်ထားပြီးအမိန့်မလိုက်တာသူတွေမြို့ရင်းလမ်းတွေကိုတန်ရှင်းရေးလုပ်ရမယ်လို့စီကံထုတ်ခဲ့ပါတယ်ဒီအမိန့်တွေဟာပြီးခဲ့တဲ့တနင်္လာနေ့ကစတင်အသက်ဝင်လာဖြစ်ပြီးအမိန့်ကိုလိုက်နာအောင်ရက်တပ်ဖွဲ့ဝင်တွေကတိတိကျကျလှုပ်ဆောင်နေတာကြောင့်စီကံမလိုက်နာသူတချို့မြို့ရင်းလမ်းတွေမှာဒီပဲစီလဲအမိန့်ကောင်းနေကြရတာကိုတွေ့ကြရပါတယ်မင်းတီချမှတ်ခဲ့တဲ့နေ့ကစီကံဖောက်ပြက်သူငယ်အလောက်ကိုပြစ်ဒဏ်ချမှတ်ခဲ့တယ်လို့25ရက်လောက်ကိုတော့တခါတည်းတပြစီလှဲခိုင်းခဲ့တယ်လို့ရဲတပ်ဖွဲ့က AFP သတင်းဌာနကပြောပါတယ်ခင်ဗျ။ဩဒိုနီမနပိုင်းနောက်ဆုံးရသတင်းကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျ။
နိုင်ငံတော်သမ္မတရုံးကနေကိုဗစ် -19 ကာကွယ်ထိန်းချုပ်ကူးစက်ရေးနဲ့ဆက်လင်းပြီးပိုင်းသာလက်နက်ကန်ဖွဲ့စည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့ပေါ်နယ်စပ်ခြေပြုလက်နက်ကန်ဖွဲ့တွေရဲ့အမြင်တဘောထားကိုတင်ဆက်ပေးမှာပါ။ကိုဗစ် -19 ရောဂါထိန်းချုပ်ကူးစက်ရေးဆိုင်ရာလုပ်ငန်းတွေကိုပိုင်းသာလက်နက်ကန်ဖွဲ့စည်းတွေအခြေပြုရာဒေသတွေမှာတည်တည်ရဲရဲဆောင်ရွက်နိုင်ရေးအတွက်ပိုင်းသာလက်နက်ကန်ဖွဲ့စည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့ပေါ်မှာကောင်းမွန်တဲ့လက္ခဏာတရားလို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ပြောခွေရဗမူကြီးဆိုင်အောင်ခေးက VOA ကိုပြောပါတယ်အဲ့
ဒါကတိကောင်းတဲ့လက္ခဏာပဲလေနော်ဥပောင်းဆောင်ရွက်ရမှာပဲလေနော်နိုင်ငံတော်အစိုးရအခြေအနေချရောလောအပ်တဲ့စတပီတီရအလုံးရောလောအပ်တဲ့သဝနီဒီရောဥပြောထောက်ပံ့နိုင်မလားလို့ဗမာ
ရှမ်းပြည်နယ်တောင်ပိုင်းမိုင်းပမြို့နယ်တွင် SCA ပြည်ရဖွဲ့ဖြစ်တဲ့ RCSS SSC ဖွဲ့ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေတဲ့ကျန်းမာရေးဖွဲ့ဝင်တွေကိုပြီးခဲ့တဲ့ဧပြီလလယ်လောက်မှာနေပြည်တော်တမတော်ကနေတားဆီးမှုတွေလှုပ်ဆောင်နေပေမဲ့နောက်ပိုင်းညှိနှိုင်းမှုပြည်လည်သွားပြီလို့သူကဆိုပါတယ် RCSS အဖွဲ့အနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းနဲ့အရှေ့ပိုင်းမြို့နယ်26မြို့နယ်တို့မှာတားနိုင်သလောက် COVID-19 ရောဂါပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဘူမူကြီးဆိုင်အောင်ခေးကပြောပါတယ်ကရင်မျိုးရာစီယုံ KNU အနေနဲ့ကတော့သူတို့နေမြေတွင် COVID-19 ရောဂါကာကွယ်ပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပေမဲ့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေကန့်ကွက်မှုတွေနဲ့ကြုံနေရတယ်လို့ KNU ပြည်ထရေးနဲ့သာသနာရေးဆိုင်ရာတာဝန်ခံဘဒုစောအတူကပြောပါတယ်
ကျွန်တော်ခင်နဲ့ကအဲ့ဒီ COVID-19 ကိစ္စဆောင်ရွက်ဖို့အတွက်ကျွန်တော်ခင်ဒီဘဝနေဥဒေဖွဲ့ထားလိုက်ပြီးတော့လက်ပြလုဆောင်နေတယ်လည်းရှိပြီးဆက်ဆံခရညွန့်နေတယ်ပူပေါင်းတော့အဲ့ဒါလုထားတာရှိတယ်ကျွန်တော်တတ်မှာကြည့်ကပထုတ်ချက်အဲ့မှာ COVID-19 ကကွယ်ဖို့အတွက်လုဆောင်နေတယ်ဒါပေမဲ့လို့အဲ့ဒီခင်ဒီနဲ့နေဆိုင်ရဝန်ကြီးကနေတော့ကန့်ကွက်စာထုတ်တယ်လေဝင်ကြီးကတော့ကျွန်တော်အဲ့လိုလုပ်တာတော့အာသူတို့ဖြူချူကုန်ပြီလေနော်ဘယ်လိုလဲတယောက်နဲ့တယောက်နားမလဲလို့လားဘယ်လိုကြောက်တာဦးကြနော
်ကျဲယူလောက်ခံတတ်မှတဲ့တထုံမြို့နယ်ထုံမူကြီးလေးကြီးသွားတဲ့လမ်းမပေါ်မှာ COVID-19 ကာကွယ်ထိန်းချုပ်ရေးလှုပ်ဆောင်မှုနဲ့ပတ်သက်ပြီးနယ်ပယ်အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေမှာဝင်ရောက်ဆွဲဖက်မှုတွေမပြုလုပ်ဖို့တပ်ဖွဲ့ဝင်တွေကိုထိန်းသိမ်းကြမ်းမပေးဖို့ဧပြီလ18ရက်နေ့ရက်စွဲနဲ့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေကန့်ကွက်မှုတွေရှိခဲ့တာပါ။တိုင်းဒါလက်နက်ကဖွဲ့စည်းသူနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့အပေါ်ကြိုဆိုတယ်လို့ KIO ခေါင်းဆောင်သူဖြစ်သူဂျင်းလွန်တောင်ကဆိုပါတယ်
။အဲ့ဒီကော်မတီဖွင့်တဲ့နေရာတို့ရဲ့ရည်ချက်ဟာအင်မတန်တော့ကုန်းပါတယ်။အင်မတန်မှအရေးကြီးတဲ့အချက်ဖြစ်ပါလေ
။ကချင်လွတ်လပ်ရေးဖွဲ့ KIO အနေနဲ့ကတော့ KIA ဌာနချုပ်လိုင်ဆိုင်မြို့ကတရုတ်နယ်စပ်ကိတ်ကိုဧပြီလ28ရက်နေ့ကစပြီးရက်ကတမရှိပိတ်လိုက်ပြီးဖြစ်ပါတယ်။လက်ရှိ KIO ထိန်းချုပ်ဒေသမှာကိုရိုနာဗိုင်းရပ်ကာကွယ်ရေးတွေလှုပ်ဆောင်နေတယ်လို့လည်းကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးဆန်အောင်ကပြောပါတယ
်။နယ်စပ်ကိတ်ကတော့ငါနဲ့တို့ကတော့တင်းတင်းကြပ်ကြပ်လုပ်နေတာရှိပါသေးတယ်။အခုတော့တိတ်လောက်ပြီမော။အဲဒီပုံကားတွေကတော့မဝင်ခိုင်းတဲ့အတူအပိတ်ထားတယ်လို့ပြောပါတယ်။ကိုယ်ကကြေရိုးကမ်ပိုင်ကြီးတို့လမ်းမဲ့ဝင်ထက်တာဒီဒီလေစာလမ်းတော့အကြည့်ရဝင်ထင်းရှိတယ်နည်းကြပြီ။သူတို့လည်းနေရာတကာမှာအသိပညာပေးမှုတွေရတွေ့မှဒီမဖြန့်ပေးမှုတွေပြီးရင်ဒီစေဘူးနောက်အပြားတိုင်းတာတို့ပါလို့ဟိုမတင်ကားတဲ့လူရှိရင်လည်းသူတို့အဆောင်ကြီးပေါ်တိလုပ်တဲ့အပိုင်းတွေရှိတယ်လို့အတိရပါတယ်ဗျာ
COVID-19 ကာကွယ်ထိန်းချုပ်ကူးစက်ရေးတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီဟာယောဂါနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖလှယ်တာ၊နေဆက်ကဝင်လာသူတွေကိုစစ်ဆေးတာ၊ကုသပေးတာ၊ယောဂါဆိုင်ရာအရေးပေးဆောင်ရွက်ရေးကိစ္စရပ်တွေပေါ်ပေါက်လာရင်အမျိုးသားပြန်လည်သိမြတ်ရေးနဲ့ငြိမ်းချမ်းရေးဗဟုသနာရဲ့လမ်းညွှန်ချက်နဲ့ညီပူးပေါင်းဆောင်ရွက်ခြင်းစတာတွေပါဝင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
VOA American တန်ကိုနားဆင်နေကြတာပါကျမခင်ဆိုးမင်းပါစစ်ပီးချောင်၃သိန်းခွဲလောက်စုပြုံနေထိုင်ရတဲ့ဒုက္ခသည်စခန်းတွေထဲမှာကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အခြေအနေတွေကြောင့်မလို့ကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်တဲ့အန္တရာယ်တွေရှိနေပါတယ်ဒီအတွက်လဲဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်အကြောင်းသတင်းချက်လက်တွေဖြန့်ဝေပေးနိုင်ဖို့နဲ့ကူးစက်မှုကိုဟန့်တားဖို့လိုအပ်တဲ့ပစ္စည်းတွေထောက်ပံ့နိုင်ရေးအထူးအဖွဲ့တွေဖွဲ့စည်းပြီးစတင်ပြင်ဆင်နေကြပါတယ်ဒီအကြောင်းကိုသတင်းတောက်စတီဗ်ဆန်ဖို့က VOA အတွက်သတင်းပေးပို့ထားပါတယ်ကယောဂါကာကွယ်ထိန်းချုပ်ရေးကန့်သက်တားမြစ်ချက်တွေတိုးလာတာနဲ့အမျှမြန်မာနိုင်ငံကဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာအကူအညီတွေနဲ့သတင်းအချက်လက်တွေရဖို့လဲပိုပြီးခက်ခဲလာနေပါတယ်။ကချင်ပြည်နယ်တွေကဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာနေလာရင်ကြပန်းလုပ်တွေလုပ်ပြီးရှာဖွေစားတောက်နေရသူတွေဆိုရင်လဲကပ်ဘေးတွေအငတ်ဘေးကပိုပြီးစိုးရင်စရာဖြစ်နေပါတယ်တဲ့
။အခုပြောမယ်ဆိုရင်တော့ဒီကိုဗစ် -19 ဒါအကြာကြီးဖြစ်နေမယ်ဆိုတော့ဒီတို့ကိုအန်ဒီတို့စခန်းမှာကကိုဗစ် -19 ဝင်လာဝင်ရောက်လာစားကမလူတော့ဘူးအကုန်လုံးစိုးမှတည်ုံပဲရှိတာပေါ့
ကချင်ဒုက္ခတဲ့စခန်းတွေကတော့ကြပြီးကပြောဆိုသွားတာပါအစားအသောက်လိုပါပဲကပ်ဘေးအန်ဒီရဲ့သတင်းအချက်အလက်တွေကိုမရနိုင်ပဲဖြစ်နေကြတဲ့ဒုက္ခသည်တွေကိုတော့အခုအခါသတင်းမီဒီယာတွေကတစ်ဖက်တစ်လမ်းကကူညီနိုင်မှုစူးစမ်းနေကြတယ်လို့ယချီနာဂျန်နယ်သတင်းအက်ဒီတာဘရမန်ကပြောပါတယ
် We can check like the ITV peoplesDo they have enough information about on
ပထမအကျိုးရလဒ်ကတော့ဒုက္ခသည်တွေအခြေအနေကိုလေ့လာနိုင်တဲ့အချက်ပါ COVID-19 သတင်းအချက်အလက်တွေလုံလုံလောက်လောက်ရရလားဒုတိယအချက်ကတော့လူတွေပို့ပြီးတော့အသိပညာတိုးလာတာပါဒုက္ခသည်ကလေးတွေကအစား COVID-19 ရောဂါအကြောင်းသဘောပေါက်လာနိုင်ပါတယ
်ပြည်တွင်းဒုက္ခသည်တွေပေါ်ပေါက်လာရတဲ့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကတိုက်ပွဲတွေဟာဒီအချိန်ထိရခိုင်နဲ့ကရင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာဆက်လက်ဖြစ်ပွားနေစေပါထိုင်းမြန်မာနယ်စပ်ကဣဒုဒ္ဓကရင်ဒုက္ခသည်စခန်းမှာတော့ထိုင်းနိုင်ငံကဆန်ထောက်ပတ်မှုတွေဟာပြီးခဲ့တဲ့မတ်လမှာနယ်စပ်တွေပိတ်လိုက်ကြတဲ့ကရပ်တန့်သွားခဲ့တာကြောင့်အခုဆိုရင်ဒုက္ခသည်စခန်းတွေမှာရိခါပြက်လက်မှုနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW Human Rights Watch ရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robinson ကတော့မြန်မာနိုင်ငံကဒုက္ခသည်တွေအတွက်အစိုးရကိုဖိအားပေးတိုက်တွန်းလိုက်ပါတယ်
။ The UN country team in Myanmar has to get really forceful.with the government of Myanmar and say look you know this is life
မြန်မာပြည်မှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းနဲ့မြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးတဲ့လို့ထင်ပါတယ်ဒါကတည်ရေးရှည်ရေးကိစ္စဖြစ်ပြီးကန့်သက်ပိတ်ဆို့မှုတွေကိုအဆုံးသတ်ပေးရမယ့်အခြေအနေဖြစ်ပါတယ်ဒုက္ခသည်တွေအနေနဲ့သူတို့လိုအပ်တဲ့အကူအညီထောက်ပံ့တွေရတင်ပါတယ
်မြန်မာနိုင်ငံထဲမှာအနေရများလာတဲ့ကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ပြန့်ပွားလာနိုင်တာကြောင့်လေ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့အကာအကွယ်မဲ့ဆုံးဖြစ်နေရတဲ့တိုင်းရင်းသားဒေသတွေမှာအကူအညီပို့ပြီးပေးဖို့အတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းတောင်းဆိုနေကြပါတယ်ရှင်။ကျမခင်ဆိုးဝင်ပါ
။ကျမကတော့ဆုမမရှင်။နိုင်ငံခြားသားလူသမားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတိုးလာနေတဲ့အတွက်စင်ကာပူနိုင်ငံမှာအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေအခက်ကြုံနေရတဲ့အကြောင်းကိုပြောပြပေးကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ1000ခွဲလောက်ရှိနေတဲ့စင်ကာပူနိုင်ငံမှာအခုနောက်ဆုံးကူးစက်မှုအသစ်တွေဟာအလုံသမားဆောင်တွေမှာနေထိုင်ကြတဲ့နိုင်ငံသားတွေဖြစ်ကြသလိုအဲ့ဒီထဲမှာလည်းမြန်မာနိုင်ငံသားတွေလည်းပါဝင်နေကြပါတယ်။ဒီအတွက်လည်းစင်ကာပူရောက်မြန်မာနိုင်ငံသားတွေကြားအခက်အခဲတွေနဲ့စိုးရိမ်မှုတွေရှိနေတဲ့အကြောင်းကမ်းလွန်ရေနံတည်ဆောက်ရေးလုပ်ငန်းကလုပ်ငန်းဝင်ဘေးကင်းလုံခြုံရေးဆိုင်ရာဌာနမှဦးတင်မင်းက VOA ကိုပြောပြပါတယ်
။ဒီနိုင်ငံမှာ Work Permit S Pass ကိုင်ဆောင်တဲ့မြန်မာစုပေါင်း136ယောက်ဒီဗိုင်းရပ်စ်ကူးစက်တယ်သိရတယ်ဒါပေမဲ့ကျန်တဲ့မြန်မာတွေပေါ့ PR တို့နိုင်ငံသားတို့တော့ရှင်းတာမပါဘူးပေါ့လေအဆောင်နေတဲ့လူတမားရှိတယ်ပြင်ပမှနေတဲ့လူတမားရှိတယ်အလုတ်ခွင်ကနေပြောစီစဉ်ပေးတဲ့တည်တဲ့နေရာနေတဲ့လူတွေရှိတယ်အဲ့တော့အဆောင်နေတဲ့လူတမားကတော့လက်ရှိအခြေအနေမှာအစိုးရကလုံးဝအာရုံစိုက်ပြီးတော့သူတို့ကိုအဓိကစောင့်ကြည့်ပြီးတော့ကျွန်တော်စီအဖွဲ့တွေကျန်းမာရေးစောင့်ရှောက်မှုအဖွဲ့တွေလုပ်နေတဲ့အတွက်အဆောင်ကတော့သိမှာပူပါဘူးအဓိကပြဿနာကဘာလဲဆိုတော့အလုတ်ရှင်တွေကပြည်တန်ထားပြီးတဲ့လူတမားလေးတွေရှိတယ်အဲ့ဒီလူတမားလေးတွေကဒီမှာအဆက်ထွက်လည်းမရဘူးအပြင်းလည်းမထွက်ရဘူးနောက်ပြီးတော့သူတို့ကခုနကကျွန်တော်ပြောသလိုပေါ့လေအစိုးရကအဓိကကြီးချက်စောင့်ရှောက်ပေးတဲ့အဆောင်မှမရှိတဲ့အတွက်ဒီသူတို့တွေကျန်းမာရေးစောင့်ရှောက်မှုနီးထိုင်ရေးခက်ခဲရှိတယ်လို့ကျွန်တော်ကြားတယ်အဲ့တော့မြန်မာလူတော်တော်များကအဲ့အခက်ခဲတွေကိုအခုချိန်ထိချိန်ပြီးတော့ခံနေရတဲ့ပုံစံမျိုးရှိတယ်ဗျာ
ကိုဗစ် -19 ကပ်ရောဂါကြောင့်လုပ်ငန်းခွင်တွေရန်သားထားရချိန်မှာလောကလာစားမရပဲအခက်ကြုံနေရတဲ့မြန်မာနိုင်ငံသားတွေလည်းအများအပြားရှိနေတယ်လို့ဦးတင်မင်းကပြောပါတယ်။စင်ကာပူဆိုရတာဝန်ရှိတဲ့သူတွေဘက်ကတော့ယောဂါပိုးကူးစက်မှုထိန်းချုပ်နိုင်မှုအစီအမံတွေချဆောင်ရွက်နေပေမဲ့လည်းလိုအပ်ချက်တွေရှိနေတော့ပါပဲလို့သူကပြောပါတယ်
။လူ့သမားဆောင်ကစုမအဆောင်ကြီးပေါင်းက40ကျော်43ဆောင်ရှိတာပေါ့။ဆိုတော့ဒီလူ့သမားတွေတွေကလက်ရှိအခြေအနေမှာတော့အတတ်နိုင်ဆုံးရှော့ကဖြည့်ဆည်းပေးနေတယ်။အဓိကကတော့မြန်မာအစိုးရအနေနဲ့ပြင်းစင်တင်တာကတော့ expected ဖြစ်ရမယ်ပဲ။တက်ဆိုင်ရာတန်ယုံတွေကနေမျက်နှာမျိုးဖြစ်တင်တာပေါ့။ဒီနိုင်ငံထဲမှာရှိတဲ့ဒီခုနယောဂကုသတဲ့လူတွေတိုင်းပတ်သက်လို့လည်းတန်ယုံတွေနဲ့ဘယ်လိုမျိုးကူညီမလဲ။ဘာတွေလုပ်တင်လဲဆိုတော့စဉ်းစားထားတင်တယ်။ဒီကလေးတွေကိုကိုယ်တိုင်ဖွင့်ပေါ်တော့မဖြစ်နိုင်ဘူး။ဒါပေမဲ့တက်ဆိုင်ရာအာဏာပိုင်ကနေချင်းဒီကလေးတွေနဲ့ပတ်သက်လို့ချိန်ထားတဲ့ကလေးဖြစ်ဖြစ် isolation မှာဖြစ်တဲ့ကလေးဖြစ်ဖြစ် quarantine order နဲ့နေတဲ့ကလေးဖြစ်ဖြစ်ဒီကလေးတွေရဲ့ကဲကဲဒီကိုတည်လာမယ်အဲ့ဒီခါကျရင်ကျွန်တော်တို့အပြင်မှာရှိတဲ့မြန်မာအဖွဲ့အစည်းတွေကနေချင်းဟုတ်လားကူညီပေးနိုင်တဲ့အနေအထားကိုကြောက်လာလိမ့်မယ်ဒီ COVID-19 နဲ့ပတ်သက်လို့ကျွန်မရေးဆောင်ရွက်မှုကတော့အားလုံးအခမဲ့ပေါ့လေဆိုတာကနေပြီးထားတာပေါ့ဒါပေမဲ့လိုအပ်ချက်တွေကတော့အခုဒီရှိနေတော့မှာအားလုံးတော့တောက်မရှိသေးဘူးပေါ့လေ
မြန်မာဆိုရဘက်ကတော့စင်ကာပူနိုင်ငံပါဝင်ပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေတဲ့ကနေရပြလိုသူတွေအနေနဲ့သက်ဆိုင်ရာတန်ယုံတွေကိုဆက်သွယ်ကြဖို့တိုးဆိုထားပါတယ်။ဒါပေမဲ့လည်းယောဂကူးဆက်သူတွေအတွက်ဘယ်လိုစီစဉ်မလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စင်ကာပူမြန်မာကလပ်ကဦးတင်မဝင်းကတော့နေရပြမဲ့မြန်မာနိုင်ငံသားတွေတန်ယုံကိုဆက်သွယ်ကြဖို့အခက်အခဲကြုံနေရသူတွေအတွက်လူမှုရေးအသင်းအဖွဲ့တွေကကူညီဖို့စီစဉ်ထားကြောင်းကိုလည်းပြောပြပါတယ်
။ဒီအဖွဲ့တွေအားလုံးကလည်းဘာလို့ပြည့်ရဲဆိုလို့ရှိရင်ဒီအစင်းပြုစုပြီးတော့ပဲတန်ယုံကိုပို့ပေးတာပဲလေ။တန်ယုံကသူ့အတူဘယ်လင်ရန်နဲ့ပြန်ရမယ်ဘာညာဆိုတာသူတို့လုပ်ပြီးမှလေဒီရသွားလို့ရှိရင်ဥပမာကျူဝင်ရလို့ရှိရင်အစိုးရအနေနဲ့အစည်းထောင်းမှာမဟုတ်လို့ဒီဘက်ကလေပြီးတော့ကျွန်တော်တက်ထိုင်တဲ့လောက်ဒီအလှူခံပြီးတော့အဲ့ဒီကိုပို့ပို့ပြီးကိုလှုပ်ထားတာအခုဒီမှာပြန်နေဆိုတဲ့လူတွေကလည်းဥမာဒါလာလေတဲ့လူတွေကိုဝင်တယ်ရှိတယ်ပြီးလို့ရှိရင်ဒီဆေးလာကုပြီးတော့ပြန်ဖို့အတွက်ပိတ်နေလူအဲ့ဒါမှဒုက္ခသေးတယ်လေအဲ့ဒီလူတွေနဲ့ဒီကကျွန်တော်ဒီကဆင်းရဲတော့တန်ရုံပဲဆိုတော့တန်ရုံပဲကျွန်တော်တို့ဆင်းပြီးရတော့တန်ရုံကမှသူတို့စီစဉ်ပေးရမှာပေါ့လေ
စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ချက်အရအဆောင်နေနိုင်ငံသားအလုံသမားအများစုအပါအဝင်ကိုရိုနာဗိုင်းရပ်စ်ယောဂါပိုးကူးစက်သူက1000ဝန်းကျင်အထိရှိနေပါတယ်စင်ကာပူနိုင်ငံမှာယောဂါပိုးကူးစက်သူ928ယောက်ကိုအင်္ဂါနေ့ကထပ်မံအတည်ပြုလိုက်ပေမဲ့ဒါဟာဒီသတင်းပတ်တစ်ပတ်အတွင်းမှာအနည်းဆုံးလဲဖြစ်ပါတယ်ရှင်
ကယောဂအရေးပေါ်အခြေအနေကြောင့်အမေရိကန်ပြည်ထောင်စုမှာအသေးစားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရရဲ့ထုတ်ချင်းငွေအစီအစဉ်မှာတကယ်လိုအပ်နေတဲ့သူတွေစီမရောက်တာချင်းငွေယူဖို့အကန့်အသတ်တွေရှိနေတာစတဲ့မြန်မာအမေရိကန်အသေးစားလုပ်ငန်းရှင်တွေရဲ့အတွေ့အကြုံတွေကို VOA ကဆက်သွယ်မေးမြန်းခွင့်ရခဲ့ပါတယ်။ကျွန်မအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ။အမေရိကန်ဗဟိုအစိုးရအစီအစဉ်ကနေအသေးစားလုပ်ငန်းရှင်တွေအတွက်PPP လို့ခေါ်တဲ့အလုပ်သမားတွေပုံမှန်လစာရရှိရေးအထောက်အကူပြုတဲ့အစီအစဉ်နဲ့ချင်းငွေထုတ်ပေးနေရမှာကိုရိုနာဗိုင်းရပ်စ်ကယောဂါအခမ်းအနားဆုံးနေရာတွေစီမရောက်ခဲ့ဘူးလို့စီးပွားရေးပညာရှင်တွေရဲ့လေ့လာဆန်းစစ်ချက်အသစ်တွေကဖော်ပြနေပါတယ်။ကယောဂါအရေးပေါ်အခြေအနေကြားတွေကမဖြစ်မနေဖွင့်လှစ်ခဲ့ရတဲ့ recycling pambling plastic ဘူးတွေဝယ်ယူတဲ့အသေးစားလုပ်ငန်းပိုင်ရှင်နယူးယောက်အထက်ပြည်နယ်ဘာဖလိုမြို့ကဦးစော်ဝင်းဆိုရင်လဲအခက်ခဲတွေကြားကဆိုင်လေးဆိုင်မှာရှိနေတဲ့အလုပ်သမား10ဦးထက်မနည်းကိုပုံမှန်လစာပေးနေရသူပါဒါပေမဲ့ဒီသတင်းပတ်3ပတ်အတွင်း PPP ထုတ်ချင်းငွေ2ချိန်မြောက်ရှိလာပေမဲ့အခုချိန်ထိတင်ထားတဲ့လျှောက်လွှာနဲ့ပတ်သက်လို့ဘာမှအကျိုးအကြောင်းမသိရသေးဘူးလို့ဦးစော်ဝင်းက VOA ကိုပြောပါတယ
်ဒီလိုအခြေအနေတွေအခက်ခဲတွေကြားထဲမှာအရင်လိုမအောင်မြင်ဘူးအရင်လိုမျိုးမဟုတ်ပဲနဲ့အသက်သေးမသွားအောင်ဖုတ်လိုက်ဖုတ်လိုက်နဲ့လဲပတ်နေရတယ်ကျွန်တော်တို့လိုမျိုးတကယ်ရသင်းရထိုက်ပြီးတော့ပေးတာလဲပေးတာပြီးအစိုးရစီကတပြားမှမပေးလဲကျွန်တော်ကအလုပ်သမားတွေပုံမှန်ပေးထားတာဖြစ်တဲ့ဟာတွေကိုဟိုတို့လိုတဲ့လိုအပ်ချက်တွေအကုန်လုံး 100% အကုန်လုံးပြနိုင်ပေမဲ့လည်းအခုချိန်ကြီးမရကြသေးဘူးဆိုတော့အဲ့ဒီဟာတွေလည်းပြဿနာတော့ရှိတယ်အစိုးရရောဗန်နီရောပြောချင်တာတော့ရသင်းရထိုက်တဲ့လူတွေမရပါဘူးမရောက်တင်မရောက်ထိုက်တဲ့နေရာလေးတော့ရောက်သွားတယ်ဆိုတဲ့ဟာတွေကဒီဟာတွေပေါ်မှာဟိုဘက်လိုက်မှုတွေရှိနေလား
ဒါအပြင်အစိုးရကထုတ်ချင်းငွေအစီအစဉ်မှာဂျားကအကျိုးဆောင်ပေးတဲ့ကုမ္ပဏီတွေနဲ့ပတ်သက်လို့လေသူကအခုလိုပြောပြပါတယ
်ဆိုတော့ကုမ္ပဏီတခုကနေဆက်သွယ်လာတယ်နိပစံကတော့ ID ဟာတွေရဲ့ဟာနေဂျားမှာပေါ့အဲ့ဟာတွေကနင်တို့ယူရင်ခက်လိမ့်မယ်ငါတို့တော့ရအောင်ယူပေးမယ်အဲ့ဒါက 1% အတိုးနှုန်းလောက်ပဲသိထားတာသတင်းတွေမှာဒီဝင်ဆိုရပေါ်ပြတာလားသို့တော့သူတို့က355ကို 4% လောက်ထိသူတို့အတိုးနှုန်းပေးရမယ်ဆိုတဲ့ဟာကအဲ့ဒီဟာပေါ်မှာဒီအစိုးရဟာတွေကိုသူတို့ကယူလိုက်တယ်ဘဏ်ကြီးတွေနဲ့သူတို့နဲ့ချိန်ထားပြီးတော့ယူလိုက်တယ်ယူပြီးတော့ဒီဘက်မှာတစ်ဖက်ကနေရောအဲ့လို 2% 3% အမြတ်ပြန်ယူပြီးတော့ပြန်ပေးနေလား4% လောက်ထိတောင်းနေတယ်ဆိုတော့ဂျားတွေကနေလှုပ်ရှားတယ်ဆိုတဲ့ဟာမျိုးကပေါ်လွင်တယ်လေ
COVID-19 ယောဂါကူးစက်မှုကြောင့်စီးပွားရေးလုပ်ငန်းတွေအရင်ဆုံးပိတ်ခဲ့တဲ့ Nevada ပြည်နယ် Las Vegas မြို့ကဆူရှိဆိုင်လုပ်ငန်းရှင်ဦးစန်ဒီကလည်း PPP ချင်းငွေအစီအစဉ်မှာရှိနေတဲ့အကန့်အသတ်စည်းမျဉ်းတွေကိုအခုလိုပြောပြပါဗျ
။ကျွန်တော်တားရီလျှောက်ပြီးတယ်လျှောက်ပြီးမဲ့အခုထိတော့တပြားမှမရသေးပါဘူးအခုထိပေါ့လေ။အဲ့တော့တချို့လုပ်ငန်းအသေးလေးတွေရကြတယ်လို့ပြောတယ်။ရကြတော့လည်းသူကနောက်က restriction လေးတွေပါတယ်ပေါ့။စီကံလေးတွေပါတယ်ဆိုတာတချို့ restaurant လေးတွေကျွန်တော်ကြားတာပေါ့လေ restaurant လေးတွေက တို့အဲ့လိုရကြတယ်ရကြတော့ဥမာ2သိန်းရတယ်ဆိုတော့2သိန်းရမယ်သူကပါပါလဲဆိုတော့ဝန်ထမ်းတွေကသူကနှစ်ပတ်အတွင်းမှာအပီးဒါကိုကုန်တဲ့အထိသုံးရမယ်လို့သူကအဲ့လိုမျိုးလေးတွေပါတယ်ပါတော့ဆိုတော့ဝန်ထမ်းတွေကအကုန်လုံးဒီငွေကိုပေးပြီးတော့ခိုင်းရမယ်ဆိုတဲ့သဘောမျိုးပေါ့လေခိုင်းရမယ်ဆိုတော့တချို့ကလည်းဒီတိုင်းပေါ့လေခွင့်ရရတော့နည်းနည်းလေးဟိုပို့ပြီးတော့ရှောက်ကြတယ်ညာပြီးတော့ရှောက်ကြတာလေးတွေရှိတော့သူတို့ရဲ့ဝန်ထမ်းလေးတွေကိုပြန်ခေါ်ပြီးတော့အလကားပေးလို့ကလည်းမဖြစ်အလကားပေးလို့ရှိရင်သူတို့ကကြောက်တာဒီငွေရလည်းပေးထားတယ်ဆိုပေမဲ့ဒါပီပီပီအနေနဲ့အလကားပေးမှလားဒါမှမဟုတ်ဒါချင်းငွေတွေနဲ့ပေးတဲ့အတွက်တစ်ချိန်ကျပြတ်ဆက်ခိုင်းမှလားအဲ့ဒါမျိုးဆိုလို့ရှိရင်အဲ့ဝန်ထမ်းတွေကို तू ကခွဲပြီးတော့ပေးလိုက်တယ်အဲ့ဒါတကယ်လို့ तू ကပြန်ပြီးတော့ဒီငွေကိုပြန်ပြီး government ကပြန်ဆက်ခိုင်းနေပါ냐အချိန်ကြီးလိုက်ရတဲ့ခုနဲ့ပြတ်ဆက်ခိုင်းနေဆိုရင်အဲ့ဒီ present ability တွေကသူတို့ HR ပြန်ဆက်ပြီးပေးရမယ်ဆိုတာမျိုးလေအဲ့ဒါလေးလေကျွန်တော်တို့ကြားနေတာပေါ့လေ
လက်ရှိကောက်ယူတဲ့စစ်တမ်းတွေအရာတီနယ်တွေမှာကက်ယောဂါကြောင့်အလုတ်ချိန်တွေလျှော့ရတာလုံးဝပိတ်ပြရတာစတဲ့ကုမ္ပဏီတွေထဲမှာ15ရာခိုင်နှုန်းမဲ့အစိုးရရဲ့ PPP ချင်းငွေကိုလက်ခံရရှိခဲ့တယ်လို့ဆိုပါရယ်လက်ရှိအမေရိကန်ပြည်ထောင်စုမှာ COVID-19 ကက်ယောဂါအရေးပေါ်ချိန်နေကြောင်းလူပေါင်း26တန်းကျော်အလုတ်လက်မဲ့ဖြစ်ခဲ့ရပါတယ်ရှင်
အိမ်နောက်ပိုင်းနဲ့ရှင်းပြနေဘလောဝါမြို့နယ်မှာတိုက်ပွဲတွေကြောင့်နေရာဆုံးခွာထွက်ပြေးနေရသူတွေဆော့ဝက်နေရပုံပြီးခက်ခဲလာတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တတ်နိုင်ပါလက်ရှိရှင်တီစီရေးတင်းမာနေတဲ့ရခိုင်နောက်ပိုင်းနဲ့ရှင်းပြနေဘလောဝါမြို့နယ်တွေမှာတနည်းတစ်ခြားနေရာဆုံးခွာထွက်ပြေးနေကြတဲ့ဆစ်ဆောင်ဥယျာဟာလည်းပုံမမြပြလာပြီးဆော့ဝက်နေရအစီအမံမှုတွေကိုပုံပြီးရင်ဆိုင်နေကြရတယ်လို့ဆစ်ဆောင်စခန်းတာဝန်ရှိသူတွေကပြောဆိုကြပါတယ်ရခိုင်မြောက်ပိုင်းကကြောက်တော်မျိုးနဲ့တွင်မှာထတ်တိုးလာတဲ့ဆစ်ဆောင်တွေကိုလက်ခံဖို့နေရာမရှိတော့သလိုဆစ်ဆောင်ဥယျာဉ်2000နီးပါးတည်ရှိနေတယ်လို့ကြောက်တော်မျိုးမျိုးဖာဒေါက်တာထွန်းအေးကပြောပါတယ်
။အော်ကျွန်တော်တို့ကြောက်တော်မျိုးနဲ့မှာမြို့ပေါ်မှာဆစ်ဆောင်စခန်းစုစုပေါင်း15နေရာလောက်15နေရာအောင်းလိုက်လို့ရှိရင်လူကြီးက8000နီးပါးလောက်8000နီးပါးလောက်ရှိတယ်။တချို့ကြတော့လေမြို့ပေါ်ကစခန်းတွေမှာနေလက်ခံနိုင်တဲ့အတိုင်းတာမရှိတော့လို့ဆွေမျိုးရင်းမှာကိုကပ်ပြီးနေတဲ့လူရှိတယ်။ခြားမြို့နယ်တွင်းကပေါဝါလူမျိုးအညောင်ချောင်းနောက်ပြီးတော့ကန်စောက်တရှိတည်ပြီးရွာလေးဝတောင်အဲ့ဆစ်ဆောင်စခန်းတီးမှာနေတာအကုန်လုံးပေါင်းလိုက်မယ်ဆိုရင်တော့ကျွန်တော်တို့ဒီပတိပခကြည့်ကြရတာဆိုရင်တော့မြန်မာမှာအချောင်းဒုက္ခတွေစုစုပေါင်း2000ခန့်ရှိမယ်လို့ကျွန်တော်တို့ခန့်မှတ်ပါတယ်
ကျောက်တော်မြို့နယ်တွင်းကညောင်ရှောင်းဆစ်ဆောင်စခန်းမှာလေဒီကတိကြီးဆစ်ဆောင်တွေထပ်တိုးနေတယ်လို့ညောင်ရှောင်းဆစ်ဆောင်စခန်းတာဝန်ခံကပြောပါတယ
်23လ2020ကနေပြီးတော့တွေ့လာတာပေါ့နော်ဟိုမင်းစုခံရတဲ့ရွာကတော့ချက်ပြမပေါ့ချက်ပြမကနေပြီးတော့လူကြီးတော်တော်များရဲ့နောက်ပြီးတော့ချက်ပြမနဲ့တူတူကျွန်တော်တို့မှရောက်လာတဲ့အစ်ဒီလက်ရှိရောက်နေတဲ့လောက်တောင်တို့တာစီတို့တခြားကြီးရွာကလေးပါပါတယ်ရောက်လာတာကတော့ဤတောင်စုဣတီမစေးပုံရနေတာဆိုရင်တရားနဲ့တူစုရောက်တယ်ဟိုလူကြီးရွာကတော့369ရောက်ပြောင်းဟုတ်လက်ရှိလက်ထိုးနေတော့ပါခင်ဗျာဒီလိုကတော့အခုဆိုရင်ကျွန်တော်တို့ဒီ53,200ကနေပြီးတော့အခု24,200ကြီးကျွန်တော်တို့ဒီအင်ကောင်စုက660မဖြူလူဦးရေက2,845လောက်ဖြစ်နေပြီ
အဲ့ဒီညောင်ရှောင်းဆစ်ဆောင်စခန်းမှာလူဦးရေတွေထပ်တိုးလာတဲ့အပြင်အလူရှင်တွေလာရောက်ဖို့အတွက်လမ်းခရီးခက်ခဲရှိတာကြောင့်စောဝတ်နေရေးတွေခက်ခဲနေပြီးအစိုးရကထောက်ပံ့ပေးနေတာတွေလည်းမရောက်တော့ဘူးလို့သူကဆက်ပြောပါတယ်ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခွာထွက်ပြေးနေရသူတွေကတော့ရတေးတောင်မြို့နယ်မှာအများဆုံးရှိနေတာဖြစ်ပြီးလူရည်အပြင်3000နီးပါးရှိနေပါတယ်။အဲ့ဒီဆီဆောင်စခန်းတွေမှာနေရာထန့်ခင်းတွေမလုံလောက်တဲ့အပြင်အခုရက်ပိုင်းတွင်းမှာမိုးရွာသွန်းမှုတွေနဲ့ရင်ဆိုင်နေရတာကြောင့်ဆီဆောင်တွေအတွက်အခက်တွေ့နေရတယ်လို့ဆီဆောင်တွေကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ်
။ဒီဘက်ဆောင်တွေမှာအဆောင်တွေကအဆောင်မရှိဘူးဆိုတော့အမှအခင်းမရှိဘူးအမိုးကမရှိဘူးနေနေရတယ်ဆိုတော့တော်တော်ကလည်းလုံပေးနေတာကဟိုဘက်မရှိနိုင်ဘူးဟိုအဲမိုးသုံးလေးရရော်တာမှရော်သွားတဲ့အနေအထားမှာတော်တော်လေးကိုဒုက္ခရောက်ကြပါရဲ့ဗျာအမှအိပ်ဖို့နေရာကိုဟာဟိုထိုင်ပြီးတော့နေနေရတာမရှိဘူးအဲ့လိုမျိုးဖြစ်သွားကြတော့
ရခိုင်နောက်ပိုင်းပြင်ရှင်းပြနေဘလဝါမျိုးနေဖက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့စစ်ဆောင်တွေကလည်းတနည်းတစ်ခြားများပြားလာနေပြီးဆော့ဝတ်နေရေးကိစ္စတွေကိုဖြေရှင်းဖို့ခက်ခဲနေကြတယ်လို့ဘလဝါစစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်ကိုဗစ် -19 ကပ္ပကယောဂါကြတဲ့အချိန်မှာရခိုင်နောက်ပိုင်းနဲ့ရှင်းပြနေဘလဝါမျိုးနေတွေမှာတိုက်ပွဲတွေရဖို့ကုလသမဂ္ဂပါဝင်မြန်မာလူမှုအဖွဲ့အစည်းတွေကတောင်းဆိုထားပေမဲ့လည်းဒီကနေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဖန်စီခံရသူတွေနေရာဆုံးခါထွက်ပြေးနေရသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေဟာလည်းနေ့စဉ်နဲ့မျှရှိနေပါတယ်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတရင်ပေးပို့နေတာပ
ါ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် View American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးတော့ COVID-19 အရေးပေါ်အခြေအနေကြောင့်အင်္ဂါနေ့ဒရက်လီတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတဲ့ဆွေးနွေးခန်းကိုနားဆင်ကြရပါမယ်ခင်ဗျာ။မြန်မာနိုင်ငံနဲ့ဆိုင်ရာလူယုံတွေမှာလူကမာထောင်ပေါင်းများစွာလုကင်နေကြပြီးဒီလူကမာတွေကြားမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မလာအောင်ကာကွယ်တားဆီးရေးဟာအထူးအရေးကြီးတဲ့လုပ်ငန်းတစ်ရပ်ဖြစ်ပါတယ်။ဆိုင်ရုံလုံယုံတွေကိုအချိန်ကာလတစ်ခုအထိယာယီပိတ်ထားနိုင်မယ်ဆိုရင် virus ပိုးကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မယ်လို့မြင်ကြတာရှိတယ်လို့အဲဒီလိုပိတ်ထားတဲ့ကာလအတွင်းလူသမားတွေနဲ့မိသားစုဝင်တွေရဲ့စာဝတ်နေရေးဒုက္ခမရောက်အောင်ဘယ်လိုဖြေရှင်းကြမလဲဆိုတဲ့မေးခွန်းလည်းရှိပါတယ်လက်ရှိဆိုင်ရုံလုံယုံတွေမှာ corona virus ကာကွယ်ရေးလှုပ်ဆောင်ထားတာတွေနောက်ထပ်လှုပ်ဖို့လိုအပ်တာတွေလက်ရှိအခြေအနေမှာဆိုင်ရုံလုံယုံတွေကိုဖွင့်ထားတင်သလားယာယီပိတ်ထားတင်သလားစတာတွေနဲ့ပတ်သက်ပြီးအလို့ရှင်ဘက်ကအမြင်နဲ့လူသမားသမဂ္ဂဘက်ကအမြင်တွေကိုဆွေးနွေးထားပါတယ်လန်ဒါယာဆက်မှုဆောင်ဥက္ကဋ္ဌတူဖြစ်ပြီးကိုယ်တိုင်လည်းပဲချိတ်ခွဲဆက်ယုံပိုင်ရှင်တူဖြစ်တဲ့ဦးအောင်ဆိုင်မြန်မာနိုင်ငံလုံးဆိုင်ရာလူသမသမဂ္ဂများအဖွဲ့ချုပ် CDUN ဗဟုအလို့မှုဆောင်နဲ့မြန်မာနိုင်ငံကုန်ထုတ်နဲ့ဆက်မှုလုပ်မှုလူသမများအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ခိုင်စာအောင်တို့နဲ့ဆွေးနွေးထားပါခင်ဗျာဒေါက်ခိုင်စာအောင်နဲ့ဦးအောင်ဆိုင် VOE အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကျေးဇူးတင်ပါတယ်ကျွန်တော်ဟုတ်တယ်
โอเคဆိုပထမအဆုံးကျွန်တော်ဦးအောင်ဆိုင်ကိုရင်ဆိုင်ပေးချင်ပါတယ်ဘုန်းဆိုင်တို့စမှုစုံမှာအခုဒီ COVID-19 နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတာတွေရှိမှာပါပဲအခုလောလောဆယ်ဘာတွေများလှုပ်ဆောင်ထားပါလဲခင်ဗျာ
ကျွန်တော်လှိုင်းသာစမှုစုံကတော့ကျွန်တော်တို့ဒါပညာပေးပေါ့နော်ဈာမိုင်ဝန်ကြီးဌာနထုတ်ပြန်လာတဲ့အတိုင်းပဲပေါ့ဗျာကျွန်တော်လုပ်ငန်းရှင်တွေရောလုပ်သမားတွေရောလှိုင်းသာတင်သွင်းဖို့ကျွန်တော်တို့ကပညာပေးလက်ကမ်းစာဆောင်တွေပေးတယ်ကျွန်တော်တို့ခိုင်းနေကတ်တယ်ဆေးရုံကလိုက်ပြီးတော့မှလူမှုဖွဲ့တွေနဲ့ကျွန်တော်တို့ကပေါင်းပြီးတော့မှလိုက်ပြီးတော့ပညာပေးတဲ့အားတွေလှုပ်ဆောင်နေပါဟုတ်ကဲ
့ဟုတ်ကဲ့ပညာပေးပြင်ကျန်တဲ့အကအကွယ်ကိစ္စတွေရောဘာတွေလှုပ်ထားတာရှိပါလဲခင်ဗျအ
ဲဆေးရုံတွေတော့ကျွန်တော်တို့လုပ်ငန်းရှင်တွေအားလုံးလည်းကျွန်တော်လုပ်သားတွေရောဝန်ထမ်းတွေအားလုံးလက်စည်းဖို့လာတဲ့လူတွေမက်တပ်ဖို့ပူတိုင်းဖို့တမိုင်ဝန်ကြီးဌာနထုတ်ပြန်လာတဲ့ guideline နဲ့အညီပေါ့ဗျာအဲ့ဒီလှုပ်ဆောင်ပေးဖို့ဆိုပြီးတော့ကျွန်တော်တုံးဆုံးမှာရှိတဲ့စိတ်ယုံမျိုး Viber group ကတော့လည်းကောင်းစာနဲ့တော့လည်းကျွန်တော်အတိပေးထားတာရှိပ
ါဟုတ်ကဲ့ဆိုတော့အခုလက်ရှိဝုန်းဆိုင်ဥက္ကဋ္ဌလုပ်နေတဲ့စမှုစုံထဲမှာစိတ်ယုံနေအားလုံးလည်ပတ်နေသလားခင်ဗျာအကုန်ပြန်လည်ပတ်နေပြီလား
အမလဲတိုင်းကြပါဘူးခင်ဗျာအခုကတော့19ရက်နေ့ထုတ်တဲ့လုပ်သားဝန်ကြီးဌာနက event 20ရက်နေ့30အတွင်းစစ်စေးပြီးတဲ့ယုံများတော့ဒါခွင့်ပြုကြတဲ့ယုံများတော့လေပတ်ပြီပ
ါဆိုတော့ဒေါ်ခန်းဆောင်တို့ကတော့ဒီစက်ယုံလွတ်ယုံတွေအားလုံးနဲ့ပတ်သက်ပြီးတော့ဟိုတမကအနေနဲ့လှုပ်ဆောင်နေတာပေါ့နော်ပထမဆုံးဒေါ်ခန်းဆောင်အခုတည်ထားသလောက်စက်ယုံလွတ်ယုံတွေဘယ်လောက်လောက်လေပတ်နေပြီလို့တည်ထားလဲ
ကျန်စစ်စေးပြီးမှဟိုလေပတ်လို့အကူအညီတောင်းလာတာကတော့ကျမတို့ဒီနှစ်ရက်အတွင်းမှာ15ရုံလောက်ရှိတယ်အခုညတောင်းလာတဲ့လူတွေပေါ့နော်ဒီအချိန်မှာတော့မစစ်စစ်ပဲနဲ့ဖွင့်တဲ့အတွက်ကြောင့်မလို့အခုညတောင်းတဲ့ဆက်ယုံတွေကတော့ကျမတို့80လောက်ရှိပါတယ
်ဆိုတော့ မစစ်ဆေးပဲနဲ့လည်းပဲစက်ရုံတွေကဖွင့်ထားတာရှိတယ်ပေါ့အဲ့လိုလား
ဟုတ်ကဲ့ဒီကျွန်တော်တို့19ရက်နေ့မှာဟိုလုံမောင်းဝန်ကြီးဌာနကနေထုတ်ပြန်လိုက်တဲ့စာအရာပေါ့စက်ရုံတွေကပိတ်ထားရမလားမပိတ်ရဘူးလားဆိုတာကိုဟိုနံပါတ်တစ်ချက်အလုပ်ရှင်တွေကမကွဲပြားဘူးပေါ့နော်အဲ့နမနနေချက်ကအရင်စက်ရစာသည်ထွက်တာနောက်ကျသွားတယ်ပေါ့19ရက်နေ့မှာအဲကြောင့်မို့20ရက်နေ့မှာတော့စက်ရုံကြီးအများပြားခွင့်ခဲ့တယ်ခွင့်တယ်အဲ့တော့အဲ့နေ့မှာတော့ကျမတို့ဒီအများကြီးတိုင်ကြားချက်တွေရရှိတယ်ဒါပေမဲ့ကျမတို့ကတော့20ရက်နေ့ဟာမသိလို့ခွဲတာဖြစ်မယ်21ရက်နေ့ကျလို့ရှိရင်တော့တော်များပြန်ပြန်ပိတ်လိုက်မယ်ဆိုပြီးကျမတို့မျှော်လင့်တာပေါ့သို့တော်လည်းအဲ့21 22တောက်လျှောက်မှာစက်ရုံကြီးကခွင့်ခဲ့တယ်ကျမတို့ရှိ ਉ လာတဲ့တိုင်ကြားစာတိုင်ကြားမှုကိုမှကျမတို့ကစာရင်းပြုစုပြီးတော့ဒီအလုံမောင်းဝန်ကြီးဌာနနဲ့သမ္မတရုံးကိုကျမတို့ဘောနော်တိုင်ပေးတာကဒီစက်ရုံ80လောက်ရှိပါတယ်
။ဒီဦးဆိုင်ကိုကျွန်တော်အရင်ပြင်ပေးပါမယ်။ဒေါ်ဆန်းစုကြည်နဲ့ဒီသမ္မတကိုယ်စားလှယ်တို့အစိုးရဘက်တို့စသည်အားဖြင့်ပေါ့နော်သူတို့ဆွေးနွေးပြီးတဲ့နောက်ပိုင်းမှရောဒီဦးဆိုင်တို့စိတ်စမှုစုံတွေမှာအဲ့ဒီဆွေးနွေးချက်တွေရဲ့နောက်ဆက်တွဲလှုပ်ဆောင်တာဘာတွေရှိပါပြီလဲဦးဆိုင်
ကျွန်တော်တို့ဒီဆွေးနွေးပွဲနောက်ပိုင်းမှာတော့ကျွန်တော်တို့လှုပ်ရှင်တွေလည်းကျွန်တော်တို့လာပြီးတော့မေးမြန်းစုံစမ်းစာတွေရှိပါတယ်ကျွန်တော်တို့ကလည်းဒီနိုင်ငံတော်ကထုတ်ပြန်ထားတဲ့စံပယ်ဝင်ကြီးဌာနထုတ်ပြန်ထားတဲ့ guideline နဲ့သုံးပါးဝင်ကြီးဌာနထုတ်ထားတဲ့ဒါစစ်ဆေးပြီးခွင့်ပြုချက်ရှိမှလုပ်ရမယ်ဆိုတဲ့ဟာလည်းကျွန်တော်တို့ကသုံးချက်ရှိလို့အတိပေးထားတာရှိပ
ါဟုတ်ကဲ့အစိုးရဘက်ကနေပြီးတော့လူမောဝန်ကြီးဌာနပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဒီနောက်ပိုင်းဒီအချိန်မြင်မြန်နဲ့တိတိယောက်ထပ်ပြီးတော့လှုပ်ဆောင်တာတွေပါတယ်ထူးထူးခြားခြားမရှိသေးဘူးလား
ကျွန်တော်တို့ဒီလောက်တော့23ရက်နေ့မှာကျွန်တော်တို့စမှုစုစပြီးတော့ငားရီစကြပါတယ်22ရက်နေ့မှာတော့ဒီရက်ပူစစ်နိုင်တယ်လို့ကြားပါတယ်ယနေ့စီအောင်တော့ကျွန်တော်ကြားစုစုပေါင်းရုံပေါင်း130ကျော်လောက်စစ်စစ်ကြောင်းတီးစီရပါတယ်
ဟုတ်ကဲ့ဒေါက်ကင်ဆောင်အနေနဲ့ရောအဲ့ဒီဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာဘယ်လိုထူးခြားမှုတွေတွေ့လာရပြီလဲ
ဆွေးနွေးပွဲမှာတော့ကျမတို့ဆွေးနွေးသွားတဲ့ပိုင်းမှာစစ်ဆေးမှုနဲ့ပတ်သက်လို့ရှင်ကျမတို့ဒီအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကနေပြီးတော့မှစက်ရုံတွေကိုသွားရောက်စစ်ဆေးတယ်စစ်ဆေးတဲ့အခါမှာလိုအပ်ချက်တွေရှိတယ်ဒါတွေကိုပြင်ဆင်နေတဲ့အချိန်မှာဖွင့်ခွင့်ပြုတယ်ဆိုတာမျိုးတွေပေါ့တင်ပြတာလည်းရှိတယ်အဲ့ဒီမှာကျမတို့ဒီဒေါက်ဆန်းစုကြည်အနေနဲ့ကဒါဖွင့်ခွင့်ပြုတယ်ဆိုတာမဟုတ်ဘူးလေအလုံးသမှတ်ချက်တွေနဲ့ညီညွတ်သွားမှာဖွင့်ခွင့်ပြုရမှာဆိုတာမျိုးပြန်ဆွေးနွေးခဲ့တာရှိပါတယ်။အဲ့နောက်ပိုင်းမှာကျမတို့ဒီလုပ်ငန်းမှာဒီမြေပြင်မှာပေါ့နော်ဒီစစ်ဆေးတွေသွားတဲ့အခါမှာကျမတို့ကဗာတွေ့ရတယ်ဆိုတော့စစ်ဆေးမှုရှိတယ်ဖွင့်ပြုမှုရှိတယ်။အဲ့ဖွင့်ပြုတဲ့အခါမှာကျတော့ကျမတို့ဗာသွားတွေ့ရလဲဆိုလို့ရှိရင်ပြင်ဆင်နေစဲကာလမှာဖွင့်ပြုပြီးဖြစ်ပါ၍ဆိုပြီးတော့စက်ရုံကပြန်ဖွင့်တဲ့အနေအထားမျိုးတွေတွေ့ရပါတယ်။အဲ့ဒီဖွင့်တဲ့စက်ရုံတွေဒီစစ်ဆေးပြီးဖွင့်တယ်ဆိုတဲ့စက်ရုံတွေမှာကျမတို့ကြည့်တဲ့အခါမှာလည်းကျမရေးဝန်ကြီးဌာနကနေထုတ်ပြန်ထားတဲ့သတ်မှတ်ချက်တွေနဲ့လုံးဝမကိုက်ညီပဲနဲ့လူစုလူဝေးတွေဒီဖြစ်နေပြီးတော့ဒီလုပ်ငန်းခွင်ထဲမှာလည်းဒီကျမရေးဆိုင်ရာပံ့ပိုးမှုတွေမရှိတာတွေလည်းကျမတို့တွေ့ရပါတယ်ရှင်အဲဒီအတွက်နဲ့ပတ်သက်ရင်တော့ကျမတို့ထပ်ပြီးတော့တိုင်ကြားမှုလုပ်ဖို့တယုံလုပ်ခဲ့တာရှိတယ်ထပ်ပြီးတော့တိုင်ကြားမှုလုပ်ဖို့တွေလည်းရှိပါတယ
်ဟုတ်ကဲ့ဦးဦးဆိုင်ဒီပြီးခဲ့တဲ့ရက်ပိုင်းကပေါ့နော်ဒီချန်ကြီးဖနက်ဆက်ယုံမှာဒီစကပြန်လုခဲ့တဲ့လူယောဂကူးတယ်ကေ့စ်နံပါတ်144ပေါ့နော်တရင်ထုတ်ပြန်ချက်မှာတိကျပါပါတယ်ဆိုတော့အဲ့ဒီလူမျိုးစပြီးတော့ဒါဆက်ယုံမှာဆက်ယုံနဲ့ဆက်ဆက်ပြီးတော့ပေါ့နော်စမှုစုံတွေမှာရှိတဲ့ဆက်ယုံတွေနဲ့ဆက်ဆက်ပြီးတော့ဟလာယောဂပုဂ္ဂိုလ်ဆက်တယ်လို့တွေ့တာဒါပထမဦးဆုံးပါပဲဆိုတော့ဦးဝိုးဆိုင်တို့အနေနဲ့ရောအဲ့ဒီလူမျိုးတွေးတဲ့အပေါ်မှာယောဂပုဂ္ဂိုလ်ဆက်တဲ့အစရှိလာတဲ့အပေါ်မှာဦးဝိုးဆိုင်တို့ဘက်မှာဘယ်လောက်ထိစိုးရင်စီရှိလဲ
အဲ့ဒီစောနာပြောတဲ့ချက်အဲ့ဆက်ယုံမှာတော့ကျွန်တော်တို့လည်းစိုးရိမ်မှုရှိပါတယ်။ဘာပဲပြောပြောပေါ့လေဒါတယောက်ကူးပြီဆိုအတူနေတွေ့လဲဒါတစ်ဆင့်တစ်ဆင့်ကူးမှာတော့လုပ်ငန်းတိုင်းဒါလူတိုင်းအကုန်လုံးကြောက်ကြပါပဲဒီတော့လေ
။ဟုတ်ကဲ့ဆိုတော့ဦးဆိုင်ကိုယ်တိုင်ရဲ့ဆက်ယုံမှာရှိနေတဲ့အလုပ်သမားတွေနောက်ဦးဆိုင်ကင်နေရတဲ့ဥက္ကဋ္ဌလုပ်နေတဲ့စမှုစုံထဲမှာရှိတဲ့ဆက်ယုံတွေကအလုပ်သမားတွေကြားထဲမှာရောအဲ့ဒီအခြေအနေပေါ်မှာဘယ်လောက်ထိစိုးရိမ်စေရှိကြတယ်လို့ဦးဆိုင်သိထားလဲ
။ဟုတ်ကဲ့ဟိုဒီတစ်ခါတော့ဟိုကျွန်တော်တို့အလုပ်ရှင်တွေရောအလုပ်သမားတွေရောပေါ့နော်အခုကမီဒီယာတွေအားလည်းစာရေးတိုးတက်လာတဲ့အတွက်အလုပ်သမားတွေအကုန်လုံးနဲ့ဝင်ထမ်းတွေရောအလုပ်ရှင်တွေရော Facebook တွေကြည့်ကြတာပေါ့နော်အဲ့ဒီပေါ်မှာတော့အားလုံးအတွင်းစိတ်တွေပူပန်စိတ်တွေရှိပါတယ်အဲ့တော့ကျွန်တော်တို့လည်း
ဒါဆက်ရုံဆက်ရုံဒီမှာကျမကြီးဝန်ခံတာတင်ထားတဲ့ guideline တွေကိုတော်တော်များများအလုပ်သမားတွေလည်းလိုက်နာကြပါတယ်ဒါတော့ကျွန်တော်တို့လက်ရှိတွေ့မြင်ရတဲ့ဟာကျွန်တော်ဒါပြောပြတာပါဟုတ်ကဲ့
โอเคဆိုတော့ဒေါ်ခိုင်ဆောင်အနေနဲ့ရောအဲ့ဒီလိုမျိုးချိန်မှာတွေ့ဖြစ်တဲ့ကိစ္စနောက်ပိုင်းမှာဒေါ်ခိုင်ဆောင်တို့ထိစပ်နေတဲ့အလုပ်သမားတွေကြားထဲမှာဘယ်လောက်အထိစိုးရိမ်စေရှိကြတယ်လ
ဒီနှစ်ဆက်ယုံမှာရှိတဲ့အလုပ်သမားများတွေမဟုတ်ဖဲနဲ့ဒီပတ်ဝန်းကျင်မှာပါရှိတာလေ။ဘာကြောင့်လဲဆိုတော့ချမ်းရေးဆက်ယုံမှာလူကချက်ထောင်ကျော်ရှိတယ်အလုပ်လုပ်တဲ့သူကအဲ့ဒီချက်ထောင်ကျော်ဒီဗမာလေးနေရာလဲဆိုတော့ကျမတို့လိုက်စုံစမ်းတယ်စုံစမ်းတဲ့ခါမှာတရတလောက်ကတော့လိုင်းတရာမျိုးနဲ့အနှံပြားကနေလာကြတယ်။ရက်ကွက်အနှံပြားကနေလာကြတယ်။ အဲ့ဒီအပြင်မှာတချို့ကလည်းဒီအရာတွေတိုင်းဘက်ကနေပြီးတွန်တဲ့ဘက်ကရွာတွေကနေလာတာကြီးလည်းရှိပါတယ်။အဲ့တော့ဟိုအလုပ်သမားတွေအနေနဲ့ကလည်းကူးဆက်ခံရမှာကြောက်သလိုသူတို့အိမ်ကိုပြန်တဲ့အခါမှာလည်းဒီရက်ကွက်ကအဆောင်ကလက်မခံမှုဆိုတဲ့စိုးရိမ်မှုတွေဖြစ်တယ်။ဒီအခက်အခဲတွေကြုံရတယ်။ကျွန်တော်တို့ရှိဖို့ဒီကိစ္စနဲ့ပတ်သက်ပြီးဖုံးဝင်လာတဲ့အထက်မှာဆိုကြည့်မယ်ဆိုရင်ဒီရက mule shiale sura mule uba, kono ya le nami ya mule shibare. And of course, Lucien, the Sayo ale pegde kajaro, the loca nazaria yamala. Again, ya, quarantine way ame solution, beluca kere shimle, bamumuria, shimala sore, the lumu soyen guba mulia, anybody.
Okay, so. ဥစားရေခုနကတော့ဒေါခင်ဆောင်ပြောသွားတဲ့စိုးရိမ်မှုမျိုးဥဆိုင်လူစီကလူမတွေခြားထဲမှာလည်းရှိမှာပါပဲဆိုတော့အဲ့ဒီစိုးရိမ်မှုတွေတည်ရော့သွားအောင်ဘာတွေလုပ်ပေးဖို့လူမဲလို့ဥဆိုင်ယူစားပါလဲခင်ဗျအဲဆောင်းနှပြောလို့ပေါ့ဒီအဓိကတော့နိုင်ငံတော်အစိုးရပေါ့နော်ဟုတ်ကဲ့ဆိုကျမကြီးဝန်ကြီးဌာနထုတ်ပြန်ထားတဲ့အားတွေကိုလိုက်နာမယ်ပြီးွားရင်ကျွန်တော်တို့အဲ့ဒီစိုက်ရုံမျိုးကိုလည ဒီလိုမျိုးပူကူကူစေးတာတော့ဘူးလူအမှတ်ထင်ပါတယ်ဘာလို့လဲဆိုတော့အဲ့ဒါမှကျွန်တော်တို့ကတိလာတဲ့အခါမှာပူပြီးထိတ်ထုတ်လို့ဘယ်ကူမဲ့လို့ကျွန်တော်ထင်ပါโอเคโอเคတော့ခိုင်းဆောင်အနေနဲ့ရောခုနပြောတဲ့လူမားတွေဈာထဲမှာစိုးရိမ်မှုလူမားတွေအပြင်သူတို့ရဲ့ပတ်ဝန်းကျင်မှာကစိုးရိမ်မှုတွေရော့ပါသွားအောင်လို့ဘာတွေလုပ်ပေးဖို့လူမဲလို့ယူစားပါလဲ
အဲ့လိုလုပ်ပေးဖို့လူမဲဆိုတော့စက်ရုံတွေကိုယာယီပိတ်ထားဖို့လို့လဲဆိုနှစ်ချက်ပါတခုကတော့ရောဂါဖြစ်တဲ့လူတွေစက်ရုံထဲမှာစတွေ့နေပြီအဲ့တော့အခုလက်ရှိစနေတဲ့ဥယျာဉ်အနေမှာမတွေ့ရသေးဘူးဒါပေမဲ့ကြံတဲ့လူတွေမှာကျွန်တော်တို့မသိဘူးအဲ့ဒီလူတွေကလည်းနေရာအမှန်ပြားမှာရှိနေလုံးကင်နေတဲ့အခါကျတော့ဘယ်သူမှဘလို့ဖြစ်နေပြီလဲဆိုတာမသိဘူးအဲ့တော့ကျွန်တော်တို့အားလုံးလုပ်ငန် to who have a feminist or in design only, ma, Jamaro. The MOHS, Jama, you win the Tana, ye. Lenyon Jadin and ye, Piao, Loko, Chenya Babam. I know, ya, you bet they like that gala, ma, Jamaruga. This is a way, pretty, they chatwasim, eh? You and Lorde Chadu, a jam big game, eh? Be no shame, Jubian bar. The chain up women will be about. Don't be me so, and now don't young I ever put in the Kaujan to say about me. Your mother, Jamaru, along in your visual mother, Jamaru, the alone of young women, so in. Jamaru long and the senator Jalen, the Benheim, eh? Low the mother, the lay yoga, who said, move, go. Jamsi Amalu, and Luria, the Magua, we net, the Matai, the Jama is hanging up and wounded in it. Yashi be a low low amateur, so in Jang Yang Hulu, Jamaru.
ဒီရှော့ချနိုင်မှာဖြစ်တယ်။ရောဂါကူးစက်မှုကိုကျွန်တော်တို့ရှော့ချနိုင်မှာဖြစ်ပါတယ်ရှင်။တော့ခင်းစားအောင်ကစက်ယုံတွေကိုယာယီပိတ်ထားဖို့လိုတယ်လို့အကြံပေးပါတယ်။ဆိုတော့အဲ့ဒါကိုဝန်ဆိုင်သူလုပ်ငန်းရှင်တွေနေနဲ့ရောသဘောတူပါလား။အဲ့ဒါဖြစ်နိုင်ခြေရှိပါလား။အဲကျွန်တော်အနေနဲ့ပြောချင်တာတော့ဗောနော်။ဒီစက်ယုံတွေဖွင့်နေဆိုတာလဲအမှန်တော့တချို့လဲမဖွင့်ကြပါဘူးလုပ်ငန်းရှင် ဥစားပေးတင်းတဲ့တော့အားဆိုပြီးတော့ဒါတင်လိုက်ရေးထားတာရှိပါတယ်အဲ့တော့ကျွန်တော်တို့ကိုဗစ်19ဖြစ်တဲ့အချိန်မှာဒါဇူအပ်တဲ့ပစ္စည်းထုတ်တဲ့ဆက်ရုံပေါ့နော်ဒါရီတော့ဟိုဖွင့်ဖို့လိုအပ်တဲ့အချိန်မှာဘာလို့လဲဆိုတော့ကျွန်တော်တမ်းမှအရေးပါကလည်းအရေးကြီးလို့ပဲလူမှုစီးပွားရေးကလည်းအရေးကြီးပါတယ် Alu sona biol nekandwale ta kai line dai jamai unji ta 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 kai line dai ni phwe ma lou pa twe ha o pyo pyo ta si ba le set lesson ni ba le lou pho le twon ja si ba le ai dai o lou sin yo lou tama o win daw bo alu tet ni lat ni ne lai na sa pyo me so yin no sa pyo nai ne sa so yin no phwe
Okay, so Dokan saw Gunarunga Biodalu, Hala, Sayonigu, Lose my Jai, Peta, Sita, Sira, Simani, Lopoli. So I look Petare a chema, Ludmariga, Lazania, Udena Jabe, and he Kisago, Balu Pish in Jabe.
Pero Jamaru Ninigada, you don't shout like Dona Kama, Yai Lu, Jamaru at Dona Rashe. Yai Suraga, Jamaru, Jamaru Taidona, so the lava, no, a bread, the Yaniani, be your Dona Yaniti, Jamaru and Taidona. Alana never the Lucian, Jamal Achema. အစိုးရကဒီလူမှုလုံရေးကိုတုံးပေးပါ600ရာခိုင်နှုန်းတုံးပေးပါလို့ကျမတို့အကြံပြုခဲ့တယ်ဒီအလုံးရှင်တွေကတော့ဒီတကြံရက်မှာသူတို့ပေးရမယ့်ပေးရမယ့်ဒီတာဝန်ကလည်းရှိပြီးသားဖြစ်ပါတယ်ဒါကြောင့်မလို့ 600မှာ300နဲ့လဲပတ်ရမယ်ဆိုတာဖြစ်လာနိုင်ပါတယ်ဥမာ600မှာ300နဲ့လဲပတ်တယ်ဆိုတာဖြစ်နိုင်တယ်ဟုတ်ကဲ့အဲ့တော့အဲ့မှာတို့က600လို့ပြောတာဒီအလုံးသမားကိုအလုံးထုတ်လိုက်တာကိုပြောတာမဟုတ်ပါဘူးဒီ600မှာကျမတို့300နဲ့လဲပတ်တယ်ဂျန်နဲ့300ကိုကျမတို့ကအလုံးထုတ်လိုက်တာမျိုးမဟုတ်ခဲနဲ့ rotation စနေနဲ့ဒီကျမတို့ကဆက်ရုံလဲပတ်စေချင်တာဒါဆိုလို့ရှိရင်လုံသမားတွေအလုံးမပြုတ်ဘူးလုံခလာလာကိုလည်းအလုံးရှင်ကပေးနိုင်တယ်ဒါမှမဟုတ်ဒီမှာမေကွန်တစ်ခုကပါထွက်လာလဲဆိုတော့လူ600ရှိတယ်တလာလုံးလောက်ပြီးတဲ့ခါမှာ300ရဲ့အကုန်ထုတ်ဆွမ်းအားပေးရတယ်ဒါကြောင့်မလို့အလုံးရှင်ဒီ600ရောင်လုံးကိုဒီလာစာအပြည့်မပေးနိုင်ဘူးဆိုတဲ့ issue
ပြောချက်ပေါ့တချို့ကိစ္စတွေမှာကြာတော့ကျမတို့ကလူမှုခုလုံရေးကနေပြီးတော့မှရခိုင်နှုန်းတစ်ခုသတ်မှတ်ပြီးတော့ကျမတို့ပံ့ပိုးတင်ပါတယ်ဒါကိုလည်းကျမတို့အကြံပြုပါတယ်ရှင်ဟုတ်ကဲ့ဆိုတော့အခုဆိုရင်ခုနကတော့ဒေါက်တာဆောင်ပြောသွားတဲ့အထက်မှာပါတဲ့အထက်ကဒီလာစာကိစ္စပေါ့နော်အခုဆိုင်တို့စမှုစုံမှာရောဒီလာစာကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးစဉ်းစားထားတာဘယ်လိုမျိုးဖြေရှင်
ပါတယ်အဲ့ဒီတယောင်ကသူများတဲ့စိတ်ယုံမဆောနာပြောလို့ကားပြပါလို့ကျမ်းမာရေးဝန်ကြီးဌာနခိုင်လိုင်းတဲ့ညီလုံးမယ်ဆိုရင်ဒါလူလျှော့ပြီးလုပ်ရမယ်ဥမာလူချက်ပစီရဒီနေ့၃ရက်လုပ်ရင်နောက်နေ့၃ရက်ပြနောက်၃ရက်လုပ်ဒီလိုမျိုးပုံစံနဲ့လုပ်မယ်ဆိုရင်လေ ဒါဆောင်းရပြောတဲ့အခက်အခဲတွေကတော့အစုံပေါ့နော်အဲ့တော့အခက်အခဲဆိုတာအကုန်ပေါ့ပါပဲဒီအချိန်မှာတော့အလုပ်ပြန်လုပ်သမားရောအထုတ်နိုင်ငံတနေငယ်နဲ့ပေါ့ပေါ့တကဘာလုံးနဲ့ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဒီစံမကြီးကိစ္စကိုလည်းဒါကျွန်တော်တို့တတ်နိုင်ဆုံးဒါကျွန်တော်တို့စံမကြီးနဲ့ဒီကိုဗစ် အလုပ်ရှင်တော့အလုပ်သမားရောဝင်တော့အလုပ်ပူးပေါင်းဆောင်ရွက်မှာပဲဒါဖြစ်မှာပါအဲ့တော့စောနာပြောတဲ့ဟိုကျွန်တော်တို့ဒီလိုလုပ်ရင်ဒီလိုဖြစ်မယ်ဟုတ်လားဒီကျမ်းမာရေးနဲ့မညစ်ဘူးဖယ်လေးနာမည်ရေးပြီးလောက်အောင်မယ်ဒါတွေကတော့ဟိုပြောလာတော့အင်တာနက်ကဒါတော်တို့ဟိုကောင်းပါကျမ်းမာရေးကိုင်လိုင်းနဲ့ဝေကြီးဌာနပြောတဲ့အားနဲ့လည်းညွတ်ပါတယ် လက်တွေ့ဆောင်ရွက်ရတဲ့နေရာမှာအလုပ်သမားအလုပ်ရှင်ရောအခက်အခဲအားကြီးရှိပါတယ်အဲ့တော့ကျွန်တော်စောင်းနှပြောလို့ပဲအလုပ်ရှင်ရောအလုပ်သမားရောနှစ်ဦးနှစ်ဖက်ပေါ့နော်ဒါကြီးကိုနှစ်ဦးနှစ်ဖက်ပူးပေါင်းပြီးဆောင်ရွက်မှာလေဒါဒီရဲ့ဒုက္ခတွေကိုဖြတ်တန်းနိုင်မယ်လို့ကျွန်တော်ပြောပြခြင်းပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုလက်ရှိရလား ဆက်ရုံလို့ယုံနေကိစ္စအကိုဗစ် -19 ဆက်ရုံလို့ယုံဒီမှာကာကွယ်တားဆီးရေလူသွားတွေကြားထဲမှာပြန့်ထန်ရေးစသည်အဖြစ်ပေါ့အဓိကဒီဆက်ရုံလို့ယုံလူသွားတွေအများကြီးဟလာအဆင်ပြေဖြစ်ကြမယ်ကူးတယ်ဆိုရင်လည်းကြောက်စရာအရန်ကောင်းမဲ့အခြေအနေဖြစ်တယ်ဒီဟာတွေအားလုံးအပေါ်မှာအလုပ်သမားဝန်ကြီးဌာနဘက်ကလုံဆောင်နေတာတွေပေါ့ဒေါက်ခိုင်ဆောင်တို့လူသမားသမဂ္ဂများအလုပ်သမားသမဂ္ဂတွေအနေနဲ့က
ကျန်တဲ့အားရမှုရှိပါသလားလို့မေးရင်တော့ကျမတို့အနေနဲ့ကတော့ဟိုဖြစ်စေချင်သလားမဖြစ်ဘူးလို့ပဲပြောရမှာပါဒါပေမဲ့တစ်ဖက်မှာလည်းကျမတို့ကဘာလို့သွားတွေ့ရလဲဆိုတော့ဒီအစိုးရကလုပ်မယ်ဆိုတဲ့နေရာမှာလည်းဟိုဘူးပေါင်းဆောင်ရွက်မှုတွေအလုံးချင်းလုပ်ကမှာဘူးပေါင်းဆောင်ရွက်မှုတွေလိုတယ်ဆိုတာလည်းကျမတို့သိပါတယ်အခက်ခဲတွေအများကြီးရှိတယ်ဆိုတာလည်းသိပါတယ်အထင်းဟိုဘာပေါ့နော်ထိုင
ကျမတို့တိတ်ချာချာဆုံးဖြတ်ချက်ချပြီးတော့လုံလိုက်ဖို့လိုပါတယ်အဲ့ဒီလိုမျိုးချမှတ်ပြီးလုံတဲ့လုပ်ငန်းတွေကိုလည်းအလုံးရှင်ကလုပ်သမားတွေကကျမတို့အားလုံးကပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်လို့ပြောချင်ပါတယ်ရှင်ဟုတ်ကဲ့ဦးဆိုင်နေရောလုပ်သမားဝန်ကြီးဌာနဘက်ကတာဝန်ရှိသူတွေဘက်ကအခုချိန်ထိလုံဆောင်ထားသမျှတွေပေါ့ဘယ်လိုသဘောရပါသလဲအားရကျင်းပ်ပါသလားဟုတ်က ဒီလိုလူတို့ကလည်းလုံထမအဝင်တော့အားလုံးပြည်လူတို့တွေပါပဲအဲ့တော့နိုင်ငံတော်အစိုးရထုတ်ပြန်ချက်တွေရှိတယ်ကျွန်တော်ကပူးပေါင်းဆောင်ရွက်ရမယ်အဲ့လိုပူးပေါင်းဆောင်ရွက်ခြင်းအပြင်မှာကျွန်တော်တို့အသုံးချင်းအသုံးချင်းပူးပေါင်းဆောင်ရွက်ခြင်းအပြင်မှာတော့ဒါကျွန်တော်မြန်မာနိုင်ငံမှာဖြစ်ပါဘူးသူဖြစ်နေတဲ့တကယ်အမေရိကန်နိုင်ငံမျိုးကြီးတောင်မှဒါတူဝက်ချက်လည်းရှိတယ် เนาะโอ้อายีบ่ดีโยคาดาไก่โยคาแล้วဖြစ်တယ်ด้วยเนาะตลอดนี้โหเป่วนมาเลยไอ้တော့ตะอุ้ยเตี่ยวเชียงนี่ပြီးတော့နိုင်ငံတော်ကထုတ်ပြန်ထားတဲ့จ้ําใหม่ဆိုတော့จ้ําใหม่ရဲ့ဒါထုတ်ပြန်ခြင်းနဲ့အညီလိုက်နာဆောင်ရွက်ဖို့အဲအလို့သမားဌာနကြွန်ကြားခြင်းနဲ့လဲလိုက်နာဆောင်ရွက်ဖို့လိုပါတယ်အဲ့ဒါလို့ကျွန်တော်ကဒီတိုင်းဒီလူမပဲကျွန်တော်ဒီရဲ့
ကိုဗစ်19ရောဂါရောစီးပွားရေးရောဒါချိုးညီပေါ့နော်လှုပ်ရှားခြင်းအာကျော်လွှားတဲ့သူကျွန်တော်တင်ပြလို့ပါဟုတ်ကဲ့ပါခင်ဗျာဒေါ်ခိုင်ဆောင်နဲ့ဦးအောင်ဆိုင်ညောင်စလုံးအချိန်ပေးပြီးပါဝင်ဆွေးနွေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျာကျေးဇူးပါဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟင်တာယာစက်မှုဆောင်ဥက္ကဋ္ဌလူဖြစ်သူဦးအောင် ပါခင်ဗျာ
။ကမ္ဘာတစ်လွှာခီးသွားစီစဉ်ကနေကြိုဆိုပါရရှင်ကျွန်မဆုမြတ်မမ။အခုတစ်ခေါက်တော့ဒီဂျပန်နိုင်ငံတိုကျိုမြို့တော်ကိုသွားကြရမှာပါ။ဂျပန်လူမျိုးတွေခုံခုံမင်းမင်းစားကြတဲ့ဆူရှီကိုဘလောက်အသေးစိတ်စနစ်တကျပြင်ဆင်ရတယ်လဲဆိုတာကိုသွားပြီးတော့လေ့လာရမှာပါ။အထူးသဖြင့်ဆူရှီပညာရှင်တယောက်ဖြစ်လာဖို့အတွက်အမျိုးသမီးတွေခက်ခက်ခဲခဲသင်ယူကြရတယ်ဆိုတာကိုကမ္ဘာတစ်လွှာခီးသွားစီစဉ်ကနေပြီးတော့သွားလေ့လာကြရအောင်ပါရှင်။ဂျပန်နိုင်ငံတိုကျိုမြို့တော်ဂင်ဇာအရက်ကကမ္ဘာအကောင်းဆုံးလို့နာမည်ရအိုနော်ဒဲရာဆူရှီဆိုင်လို့သိနာမည်ကြီးတဲ့ဆူရှီဆိုင်တွေမှာဆိုရင်နာမည်ရဆူရှီစဖော်မှုကြီးတွေကဆူရှီတွေကိုကိုယ့်ရှေ့မှာရင်ပြင်ဆင်ပေးကြတာမျိုးဖြစ်ပါတယ်။အထူးလုပ်ထားတဲ့ရှာလကာရီနဲ့ရောနယ်ပြင်ဆင်ထားတဲ့ဆူရှီထမင်းကိုအသားငါအသီးအရွက်တွေနဲ့တွဲဖက်ပြီးတော့ဆူရှီပြင်ပေးရတာကြည့်ရင်တော့မခက်ဘူးလို့ထင်ရပါတယ်။ဒါပေမဲ့အသားငါးစိမ့်အထူးသဖြင့်ပင်လယ်စာအစိမ့်တွေကိုဓာတ်နဲ့လှီးဖြတ်တာကဆလို့လာစားသူပကံပေါ်ဆူရှီကိုတင်ပေးလိုက်တဲ့အထိအစင်တိုင်းမှာပညာပါပါတယ်ဆူရှီပညာရှင်တယောက်လို့ဂျပန်မှာသတ်မှတ်ခံထားရသူတွေထဲမှာအမျိုးသမီးတွေမပါတော့လောက်ပါဒီအခြေအနေကိုပြောင်းလဲချင်တဲ့အမျိုးသမီးတော်တော်များများအခုတော့ဆူရှီပညာရှင်တွေဖြစ်အောင်ကြိုးစားနေကြပါပြီ
女性の寿司職人って本当ほとんどまあ数名はいらっしゃると思うんですけど
寿司サイネはあみょとみすぽもそらもしてらこねばれ。だちゃんちまろれ漏れんばれそらこぴゃちんろちま調査にらば。さけびぐれがてかまなおぴゃまれဖြစ်ပါ。
နာမည်ကြီးအိုနော်ဒဲရာဆူရှီဆိုင်မှာပညာသင်ယူပြီးဆူရှီစဖော်မှုတစ်ယောက်ဖြစ်ဖို့သူကကြိုးစားနေတာပါအမျိုးသမီးတွေရဲ့လက်ကအမျိုးသားတွေထက်ပိုနွေးလို့ဆူရှီမလုပ်သင့်ဘူးဆိုတာမျိုးဒီအတတ်ပညာကအမျိုးသားတွေနဲ့ပဲဆိုင်နေဆိုတာမျိုးရှေးရိုးဆွဲအမြင်တွေရှိခဲ့တာကြောင့်အမျိုးသမီးဆူရှီစဖော်မှုတွေကိုအရင်ကတိတ်လက်မခံကြတာဖြစ်ပါတယ်တဲ့ဂျပန်နိုင်ငံမှာရှိတဲ့ဆူရှီစဖော်မှုတွေထဲမှာအမျိုးသမီးက30ရာခိုင်နှုန်းအောက်ဘလောက်ပဲရှိတယ်လို့ခန့်မှန်းကြပါတယ်
女性の視点で見れるものっていうのは何か違うんだったらそこは
အမျိုးသမီးတယောက်အနေနဲ့အမျိုးသားတွေနဲ့ကွဲပြားတဲ့အမြင်နဲ့လုံနိုင်တာတွေရှိပါတယ်။ဒါကိုအသုံးချနိုင်ဖို့ပြောင်းလဲပါတယ်။လူတွေအနေနဲ့ဒီအမျိုးသမီးစပူမှုကြောင့်လာစားတယ်ဆိုတာမျိုးပဲဖြစ်စေချင်ပါဘူး။ ကျွန်မပြင်ဆင်ထားတဲ့အစားအသောက်တွေကြောင့်လာစားကြတာပဲဖြစ်စေချင်ပါတယ်
။အခုဆိုရင် Onodera လို့နာမည်ကြီးဆိုင်မှာဆူရှိပညာသင်ယူနေကြတဲ့အမျိုးသမီး၁၀ယောက်ရှိပါတယ်။ဆူရှိထမင်းကို၅စိမ့်တွေနဲ့အဓိကတွဲစားကြတာဖြစ်လို့ငါးမျိုးစုံရဲ့အခြေခွန်ကိုချွတ်တာပုံစံမှန်မှန်လှီးဖြတ်တာတွေကအစဆူရှိမာစတာစဖို့မှုကြီးတွေစီကသင်ယူကြရပါတယ်။အမှုပညာတစ်ခုဖန်တီးသလိုပြင်ဆင်ကြရတဲ့ဆူရှိလုံနည်းပညာကိုကျွမ်းကျွမ်းကျင်ကျင်တက်ဖို့နှစ်နဲ့ချီအတွေ့အကြုံတွေလိုပါတယ်။နာမည်ကျော်ဆူရှိစဖို့မှုကြီးကတော့စားသောက်ဆိုင်လုပ်ငန်းသဘောတဘာဝကိုကပင်ပင်ပန်းပန်းလုပ်ရတာမို့အမျိုးသမီးတွေနဲတာလို့မြင်ပါတယ
်။私がこの業界入った時にはやはりそのまあ男女差別ではないですけども
佐藤さんの論言でちの差分のがそうအမျိုးသားတွေအတွက်တော့မှတော်တော်ခက်ခဲပါတယ်အလုပ်ချိန်အများကြီးလောက်ရပြီးတော့လဆာကလည်းနှဲပါတယ်ပင်လဲပင်မှန်းပါတယ်အမျိုးသမီးတွေကိုတမင်ခွဲကြတယ်လို့တော့ကျွန်တော်မပြောလို့ပါဘူးလူမှုအတိုင်းဝိုင်းထဲမှာအခြေအနေတွေကပြောင်းလာပါပြီအခုဆိုအခြေအနေတွေကအမျိုးသမီးတွေအတွက်ကောအမျိုးသားတွေအတွက်ပါတော်တော်လေးကောင်းလာပါပြီ
ပြင်သစ်အီတလီအပါအဝင်နိုင်ငံတကာမှကြော်ကြားတဲ့စဖို့မှုတော်တော်များများကိုကြည့်ရင်အရင်တုန်းကအမျိုးသားတွေပဲများပေမဲ့အခုတော့နာမည်ကျော်အမျိုးသမီးစဖို့မှုတွေလည်းမနှဲပါဘူးဂျပန်မှာဆိုရင်နိုင်ငံတကာကဆူရှိပညာသင်ကျင်သူတွေကိုပါသင်နိုင်အောင်လို့တိုကျိုဆူရှိအကယ်ဒမီလို့ဆူရှိအပါအဝင်ဂျပန်အစားအသောက်ဆစ်ဆစ်ချက်နီးတွေသင်ပေးတဲ့အချက်အပြုတ်သင်တန်းကျောင်းတွေရှိနေပါပြီဒီကျောင်းမှာဆိုရင်နိုင်ငံစုံကအမျိုးသမီးအမျိုးသားတွေပညာလာသင်ကြပါတယ်ဂျပန်လူမျိုးယူကီကတော့အမျိုးသမီးတွေအနေနဲ့အင်ရှင်မတာဝန်ခြေပြွန်ရမယ်ဆိုတာမျိုးဂျပန်လူမှုအတိုင်းဝိုင်းထဲမှာအမြင်ရှိနေတာမို့အမျိုးသမီးတွေထဲမှာဆူရှိစဖို့မှုဖြစ်ချင်သူနည်းနေသေးတာလို့ပြောပါတယ်
။ပါတီ家庭を守るのは女性みたいなところが意識が強い。
ဂျပန်မှာကအမျိုးသမီးတွေဟာမိသားစုကိုချက်ပြုတ်ကျွေးမွေးပြုစရာမေတာဝန်ရှိတယ်လို့ခိုင်ခိုင်မာမာယုံကြည်ကြပါတယ်။ဆူရှိစဖို့မှုအလုပ်ကညနေလေတော့အမျိုးသမီးတွေအတွက်ခက်ခဲပါတယ်။ဒါကြောင့်ဆူရှိစဖို့မှုဖြစ်ချင်တဲ့အမျိုးသမီးတွေအစတွေကနေတာလို့ထင်ပါတယ်။
ကဘာတဝမသိသူမရှိသလောက်ကြော်ကြတဲ့ဂျပန်အစားအစာဆူရှိကိုပြင်ဆင်ပေးကြသူတွေထဲမှာဆူရှိမာစတာလို့အတိအမှတ်ပြုခံရတဲ့ဆူရှိပညာကျွမ်းကျင်သူအမျိုးသမီးဆူရှိစဖို့မှုတွေပုံများလာဖို့အတွက်သူတို့ကမျှော်လင့်နေကြပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ကြောင့်အာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယီမန်ပါဝင်ဆစ်ဖြစ်နေတဲ့နိုင်ငံပေါင်း34နိုင်ငံကလူပေါင်းသန်း1000လောက်အကူးဆက်ခံရပြီးလူပေါင်း3,200,000လောက်တေဆုံးနိုင်ပွဲရှိတယ်လို့ IRC နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။ဒီယောဂါဟာကမ္ဘာတစ်လောမှာလူပေါင်း3,000,000,000ကျော်ကိုကူးဆက်နေပြီးအင်္ဂါနေ့ထိတေဆုံးရသူပေါင်းက2,000,000,000ကျော်ရှိနေတယ်လို့ Johns Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့အခုလိုကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားနေတာကိုအသုံးချပြီးကမ္ဘာကြီးကိုပိုးပြီးနေကျင်စရာကောင်းတဲ့နေရာဖြစ်လာအောင်တည်ဆောက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုလိုပြဿနာနဲ့တခြားကမ္ဘာကြီးကိုထိန်းချုပ်နေတဲ့ပြဿနာတွေအလုံးကိုအတူတကွလက်တွဲဖြေရှင်းကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါတိုက်ဖျက်ရေးအတွက်အမေရိကန်နိုင်ငံကမြန်မာနိုင်ငံကိုဒေါ်လာ9,300,000ကျော်အကူအညီပေးဖို့ကြေညာထားတယ်လို့ရန်ကုန်အမေရိကန်တန်ရုံးကမနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ကချင်ရှမ်းပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်ခဲ့တဲ့မြန်မာတပ်မတော်ထိတ်တန့်အရာရှိ၈ဦးအပါအဝင်အရာရှိနဲ့တခြားအဆင့်စုစုပေါင်း14ဦးကိုဗြိတိန်အစိုးရကဗန္ဒာကြီးအရာအရေးယူထားကြောင်းသတင်းထုတ်ပြန်ပါတယ်။ဧပြီ28ရက်ရက်စွဲနဲ့ဗြိတိန်ဗန္ဒာကြီးဝန်ကြီးဌာနထုတ်ပြန်တဲ့စာရင်းမှာမြန်မာတပ်မတော်ဒုတိယဗိုလ်ချုပ်ကြီးအဆင့်1ဦးဗိုလ်ချုပ်အဆင့်2ဦးနဲ့ဗိုလ်မှူးချုပ်အဆင့်5ဦးပါဝင်ပါတယ်။အလားတူပဲအဲ့ဒီတပ်မတော်ထိတ်တန့်အရာရှိကြီးတွေကို American ဗန္ဒာရေးဝန်ကြီးဌာနနိုင်ငံခြားပိုင်ပစ္စည်းထိန်းချုပ်ရေးယုံ OFAC ကလည်း2018ခုနှစ်ကလေးကအရေးယူတန်ခတ်ပိတ်ဆို့မှုတွေလုပ်ထားတာပါ။ဗထုဘူးနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမအခင်ရသက်ပါ။
This program has come to you from the Voice of America, Washington.